နိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေဆိုပြီးတော့ရည်စချခြင်းဒီကိစ္စနဲ့ရက်ကိုမဆောင်ရွက်မိမှာအနုမောဒနာတရားအလုံးနာကြကြရအောင်ယနေ့သာသနာတော်နှစ်2553ခုနှစ်ကောဇာတက္ကရေ1382ခုနှစ်ဝါကောင်လပြည့်ကျော်10ရက်ခရစ်နှစ်2009ခုနှစ်ဩဂုတ်လ15ရက်စနေနေ့မှာစကိုင်းတောင်မြို့မြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကဝက်လက်မျိုးနဲ့လှတွေရွာဥထွန်ဖြူညီမဥဆန်းအောင်တော်ခင်မမမိသားစုဖြစ်ပါတယ်မိမိတို့မိသားစုကစကိုင်းတောင်မြို့မြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးတော့ပရိယတ်ပฏิပတ်သာသနာတောင်ကိုထမ်းဆောင်နေတဲ့တန်ဃာတော်261ပါးတို့ရဲ့ထံမောက်သို့လာရောက်ပြီးတော့တန်ဃာတော်ရှင်မြတ်တို့အားအယုံခါမှာခောက်ဆွဲကြော်စွမ်းများဆက်ကလူတန်းချင်းနေ့လေခါမှာမုံမြတ်သောခဲဝဲဘောစဉ်စွမ်းများဆက်ကလူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုမိမိတို့နဲ့ပါလာတဲ့ဓမ္မမိတ်ဆွေများနဲ့ကွာတိလရှင်ဆရာလေးများကြောင်းတိုက်အတွင်ရှိယောဂီသူတော်စင်ပေါင်းတို့အားလည်းပဲတရာဖြူဖွေးကျွေးမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာဖြင့်နဝဓမ္မ5000ကျပ်လူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုသောသောလည်းပဲတရဏဂုံသုံးပါးနှင့်တကဝသီလတော်မြတ်ကိုခံယူဆောက်တည်ခြင်းဖျားရှင်ရဲ့ရွှေနှုတ်တော်အတွက်ပရိတရားတော်မြတ်ကိုတရားကြည်ကျူနာယူရခြင်းဆိုတဲ့ကုသိုလ်ကောင်းမှုတွေကိုပြုလုပ်ကြတယ်အဲ့တော့အလုံးသောသောတကာတကမများနှင့်တကဝတရားနာပရိသတ်တွေကိုဘုန်းကြီးကဘာတရားဟောပေးမလဲဆိုတော့ဒါနကြောင့်တန်တရာရှိပါသလားဆိုတဲ့ဒီတရားကိုဟောပေးမယ်ဒါနကြောင့်တန်ត្រာရှိပါသလားဆိုတဲ့ဒီတရားကိုဘာဖြစ်လို့ဟောပေးရတယ်လဲဆိုတော့မကြသေးခင်ကာလကဘုန်းကြီးကိုတက္ကမတယောက်ကမေးခွန်းမေးတယ်ပေါ့သူတို့ချင်းချင်းတရားစကားတွေဗုဒ္ဓဘာသာဝင်ချင်းချင်းတရားစကားဆွေးနွေးတဲ့အခါမှာတချို့ကသူ့ကိုပြောတယ်တဲ့ဒါနဟာတန်ត្រာရှိစေတတ်တဲ့တရားဒါကြောင့်မို့ဒါနမပြုဘဲနဲ့ကိုယ့်အပဝိပဿနာပဲရှုတာလမ်းမှန်ဖြစ်တယ်ဒါနဟာတန်ត្រာရှည်စေတတ်တယ်ဝိပဿနာဟာတန်ត្រာကကျွတ်လွတ်စေတတ်တယ်ဝိပဿနာလုပ်တာပုံမြတ်တဲ့အတွက်ဒါနကိုအထုလုပ်เสียမလိုပါဘူးဒါနဟာတန်ត្រာရှည်စေတတ်တဲ့အကြောင်းကိုသူ့ကိုပြောပြတဲ့အကြောင်းအဲ့ဒါဒါနကြောင့်တန်ត្រာရှည်တယ်ဆိုတာဟုတ်ပါသလားဆိုပြီးတော့ဘုန်းကြီးကမေးခွန်းတစ်ခုမေးတယ်အဲ့တော့ခေါင်းကြီးကလည်းပဲအဲ့ဒီမေခွန်းကိုဖြေတဲ့အနေနဲ့ယနေ့အာလုံတော်လှတွေ့ရတဲ့ဒကာတော်မတွေဒါနကြောင့်တန်ត្រာရှိပါသလားဆိုတဲ့ဒီအဖြေကိုဖြေရင်းနဲ့ဒီတရားကိုဟောပေးမယ်ဟောတဲ့အခါမှာခေါင်းကြီးကလည်းပဲမြတ်စွာဘုရားဘယ်လိုဟောကြားခဲ့တယ်ဒီမေခွန်းဟာဘယ်အနေစပြီးတော့ဖြစ်လာတယ်ဒီပြဿနာလေးတွေကဘယ်အနေစပြီးတော့ယူဆကြတယ်အခြေခြေမြင့်မြင့်လေးစပြီးတော့ဆွေးနွေးပြီးတော့ဟောပေးမယ်အထာဂရာဆရာကြီးရဲ့ယူဆချက်ရှေးဆရာတော်ဘုရားကြီးရဲ့ယူဆချက်ဒါလေးတွေတွေပဲတည်သွားပါလိမ့်မယ်အဲ့တော့ခေါင်းကြီးဟောပြီးတဲ့အခါမှာခေါင်းကြီးကငါဟောတာမှန်တယ်လို့ဒါမျိုးပြောတာမဟုတ်ပါဘူးဒီတရားကိုနာယူပြီးတဲ့အခါမှာကိုယ်ပိုင်ဉာဏ်နဲ့ဖြစ်တဲ့မဖြစ်တဲ့ဆုံးဖြတ်ချက်ချပါလို့ခေါင်းကြီးကတဆင့်တိုက်တွန်းနေပေါ့ဒါကြောင့်မို့မိမိတို့ရဲ့ဉာဏ်နဲ့ဆုံးဖြတ်ချက်ချနိုင်အောင်ဒီတရားကိုအာယုံတစ်ပါးစိတ်မသွားဘဲနဲ့စူးစူးဆိုင်ဆိုင်နားထောင်ပြီးလို့ရှိရင်လည်းပဲမရှင်းလို့ရှိရင်လည်းပဲပြန်လည်ပြီးတော့ဆွေးနွေးသုံးသပ်နိုင်တယ်ပေါ့အဲ့တော့ဒါနကြောင့်တန်ត្រာရှိတယ်ဆိုတာခုခေတ်မှာလည်းပဲဟောကြပြောကြတာတွေတစုံတစကြားနေရတယ်တနည်းအားလာလျှောက်တဲ့ဓမ္မကလည်းပဲသူနဲ့အတူဆွေးနွေးတဲ့ပုဂ္ဂိုလ်တွေကဒီလိုလှူနေတာတဲ့ရှူရှိုက်ပြီးတော့တရားရှုမှတ်တာအဓိကကြတဲ့အတွက်လှူနေစရာတိတ်မလိုပါဘူးဒါတွေဟာအဓိကမကြပါဘူးဒါမျိုးလေးတွေယူဆလာကြတယ်အဲ့တော့ဒီယတနာလေးတွေဟာခုမှဖြစ်တာမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်း100ကျော်ကမင်းတို့မင်းကြီးလက်ထက်မဟာဝိဒ္ဓတောင်ဆရာတော်ဘုရားကြီးတို့လက်ထက်ဒီလက်ထက်ကလေးကဒီယတနာတွေဟာညင်ညာခုံညာနဲ့ယတနာတွေတော်တော်ရှိခဲ့ဘူးလေအဲ့တော့ဒီယတနာဘာဖြစ်လို့စပြီးတော့ဖြစ်လာတယ်လဲဒါလေးဟာသိဖို့ကောင်းတယ်အဲ့တော့ဒါကိုရှင်းဆရာတော်ဘုရားကြီးတွေကအတ္တတ္တမထေရတို့ဓမ္မရမမထေရတို့ဒီအဖြစ်ပြက်တွေရနေပြီးတော့ကောက်ချက်ချတာလေးတွေလွဲသွားတဲ့အတွက်ဒီယူဆဖြစ်လာတာဖြစ်ကောင်းဖြစ်နိုင်တယ်လို့သုံးသပ်ကြရတယ်ပေါ့ဒါကြောင့်မို့ဒီပြဿနာရဲ့မူရင်းစဖြစ်တဲ့အတ္တတ္တမထေရရဲ့အကြောင်းလေးကိုဘုန်းကြီးရှင်းဥစွာဟောပေးမယ် ဖျားရှင်ကိုယ်တော်နဲ့တာဝတိပြည်ဇေတဝန်เจ้าမှာတည်င်းသုံးတဲ့အချိန်အဲ့ဒီလိုတည်င်းသုံးတဲ့အချိန်မှာအတ္တတမထေရဟိုเจ้าပြုပြီးတော့တရားတက်ဖို့ဟောခဲ့တယ်ပေါ့ဘာဖြစ်လို့ဟောခဲ့ရတယ်လဲဆိုတော့ဖျားရှင်ကပရိနိဗ္ဗာန်စံမှုတတ္တဝါလည်းပဲ80တဲ့ရောက်80ပြည့်ကနေမနက်ကလည်းပဲဖျားမဖြစ်ခင်ကလေးကမြတ်စွာဘုရားကိုပရိနိဗ္ဗာန်စံမှုအမြဲတမ်းလိုက်နောက်ဆက်တယ်ဖျားဖြစ်ပြီးတော့ပရိနိဗ္ဗာန်စံမှုလိုက်ကြတယ်ဖျားမဖြစ်ခင်ကလည်းပဲနေမျိုးမျိုးနဲ့နောက်ဆက်ခဲ့တယ်မြတ်စွာဘုရားရှင်ကိုရောင်ရက်ကသူ့ရဲ့တပည့်တွေဘိက္ခုဘိက္ခုနီဥပါတကဥပါတိကဆိုတဲ့ပရိသတ်၄ပါးဝိရဒဝိနိတစတဲ့ဂုံတွေနဲ့မပြည့်စုံရင်တနည်းအားဖြင့်ပရိယပฏิပတ်နဲ့မပြည့်စုံရင်တော့မြတ်စွာဘုရားပရိနိဗ္ဗာန်စံတယ်လို့ဝန်မခံခဲ့ဘူးခုမြတ်စွာဘုရားရှင်ကိုရောင်ရက်တရားရည်ဤတိုက်ကြီးပြီးတော့သာသနာပြုလာတာ45နှစ်မြောက်တတဝါလည်းပဲ80ပြည့်ကနီးအဲ့ဒီချိန်ကျတော့သူ့ရဲ့တပည့်တွေဟာအရေးချင်းပြည့်ဝတဲ့ပုံကိုယ်တွေသာသနာတော်ကြီးကိုဆက်လက်ဆောင်ရွက်နိုင်တဲ့တပည့်တွေပေါ်ထွန်းလာတဲ့အခါမြတ်စွာဘုရားကနောင်လေးလကြာတဲ့အခါငါဘုရားပရိနိဗ္ဗာန်စံမယ်လို့အာယုတင်ခါရလွတ်တော်မူလိုက်တယ်အဲ့တော့မြတ်စွာဘုရားလေးလကြာရင်ပရိနိဗ္ဗာန်စံမယ်ဆိုတော့ရဟန္တာပုံကိုယ်တွေကတော့ဓမ္မတန်ဝေကယူနိုင်နေမယ်တချို့တက္ကပုံကိုယ်တွေဝန်နေကြရတယ်အထူးသဖြင့်တော့ပုထုရှင်ရဟန်းတော်တွေပုထုရှင်လူပုဂ္ဂိုလ်တွေတိတ်ပြီးတော့ဝန်းနေပက်လက်ဖြစ်ကြတယ်မြတ်စွာဘုရားလေးလာကြရင်ပရိနိဗ္ဗာန်စံတော့မတဲ့ဤမျိုးမျိုးနဲ့တွေးပြီးတော့ပူဆွေးကြတယ်အဲ့တော့တချို့ပုထုရှင်ရဟန်းတော်900ကဘလို့လောက်ကြတယ်လဲဆိုတော့မြတ်စွာဘုရားအတွက်အကောင်းဆုံးငါတို့ပြုစုလောက်ကြွေးကြမယ်ဆိုပြီးတော့တိုင်ပင်ပြီးတော့ရဟန်းတော်ပုထုရှင်900ဟာမြတ်စွာဘုရားနန်းလေးမှာဝကြီးငယ်တွေလုံးပြီးတော့ချင်းချင်းတိုင်ပင်ပြီးတော့ဝေယဝစ္စဆောင်ရွက်ကြတယ်ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားလေးလာကြရင်ပရိနိဗ္ဗာန်စံတော့မှာဆိုတော့အကောင်းဆုံးမြတ်စွာဘုရားကိုနောက်ဆုံးပူဇော်ခြင်းရတာပေါ့အဲ့ဒီအချိန်မှာအတ္တတ္ထမထေဆိုတဲ့မထေတစ်ပါးဟာအတွေးခေါ်ကသူကသူများနဲ့မတူပဲဖြစ်နေတယ်။သူကဘယ်လိုတွေးခေါ်တယ်လဲဆိုတော့ဘုရားရှင်နောင်လေးလာကြရင်ပရိနိဗ္ဗာန်စံမယ်။ငါကလည်းပဲရာဂဒေါသမောဟမကင်သေးဘူး။ပုထုဇဉ်ပဲရှိသေးတယ်ကိရိတာတွေအပြည့်ရှိနေသေးတယ်။အဲ့တော့မြတ်စွာဘုရားတတ်တော်ထင်ရှားရှိစဉ်မှာပဲငါဟာအရတ္တမတ်အရတ္တဘုဟုရယူပြီးယန္တာဖြစ်အောင်ကြိုးစားမယ်မြတ်စွာဘုရားကိုအကောင်းဆုံးငါယန္တာဖြစ်အောင်ကြိုးစားပြီးတော့ပူဇော်မယ်ဆိုပြီးတော့အဲ့ဒီလိုမြင်ပြီးတော့မြတ်စွာဘုရားပရိနိဗ္ဗာန်ဆံဃာနီးမှာအခြားသောပုထုဇဉ်ယန္တေကပူဆွေးပြီးတော့မြတ်စွာဘုရားကိုပြုစုကြလှုပ်ကြွေးကြတိုင်ပင်ညစီစီလုံးလုံးနဲ့နေတဲ့အချိန်မှာအဲ့ဒီအတ္တတ္တမထေရတော့ဘာလို့တလဲသူကသူတပါးတည်းပဲတရားကိုရှုမှတ်ပြီးတော့ကြင့်ကြံကြိုးကိုအားထုတ်နေတယ်တဲ့မြတ်စွာဘုရားထံလည်းမသွားဘူးရဟန်းတော်တွေလည်းပဲမြတ်စွာဘုရားကိုဘယ်လိုပြုစုမလဲစသဖြင့်တိုင်ပင်ပြုလုပ်မှုဆွေးနွေးမှုမရှိအဲ့တော့ရဟန်းတော်တွေကငါရှင်ငါရှင်ဟာမြတ်စွာဘုရားလည်းမပြုစုရဟန်းတော်တွေလည်းပဲမတိုင်ပင်ဘူးဆိုပြီးတော့သူ့ကိုမြတ်စွာဘုရားထံခေါ်ပြီးတော့အကျိုးအကြောင်းလျှောက်ကြတော့မြတ်စွာဘုရားကအကျိုးအကြောင်းမေးတော်မူတယ်မေတော်မူတော့အတ္တတ္တမထေရသူ့ရဲ့နှလုံးသွင်းကိုပြန်လျှောက်တယ်ဘုရားတပည့်တော်ကဘုရားရှင်ပရိနိဗ္ဗာန်စံဖို့လေးလာပဲလိုတော့တယ်ငါလည်းပဲရာဂဒေါသမောဟမကင်းနေပုထုဇဉ်ပဲရှိသေးတယ်အဲ့တော့မြတ်စွာဘုရားတတ်တော်ထင်ရှားရှိစဉ်မှာပဲငါဟာအကောင်းဆုံးရတ္တမရတ္တဖို့ကိုမျက်မှောက်ပြုအောင်ကြိုးစားပြီးတော့မြတ်စွာဘုရားကိုအကောင်းဆုံးပူဇော်မယ်ဆိုပြီးတော့တရားရှုမှတ်နေတဲ့အကြောင်းမြတ်စွာဘုရားကိုလျှောက်တော့မြတ်စွာဘုရားကရဟန်းတော်တွေရဲ့ရှေ့မှာတာရုခေါ်တော်မူခဲ့ပါတယ်။တာရုခေါ်ပြီးတော့ဘာလို့လဲဆိုတော့ယတဘိကဝေမမတိနေဟောအတ္တိဘိကဝေယတမမတိနေဟောအတ္တိရဟန်းတို့တဲ့ငါဘုရားပေါ်မှာချစ်မြတ်နိုးတဲ့ပုဂ္ဂိုလ်တွေဟာဘာလို့ရမလဲအတ္တတ္တမထေရလူကြင့်ကြံကြိုးကိုအားထုတ်ရမယ်။နာယိကနာရီပူဇင်တာမံပူဇင်တိပန်းတန်းတာလူွယ်ဝတ္ထုတွေနဲ့ငါဘုရားကိုပူဇော်တာဟာအကောင်းဆုံးပူဇော်တာမဟုတ်ပါဘူးတဲ့ဓမ္မာနိဓမ္မာပฏิပတ္တိယပနမံပူဇင်တိလောကုတ္တရာတရား၉ပါးလျော်တဲ့အကျင့်မြတ်ဝိပဿနာအကျင့်မြတ်ဒီအကျင့်မြတ်တွေနဲ့မဂ်ဖို့နိဗ္ဗာန်ရာချောင်းအကျင့်မြတ်ဝိပဿနာအကျင့်မြတ်နဲ့ပူဇော်မှငါဘုရားကိုအကောင်းဆုံးပူဇော်ရာရောက်တယ်တဲ့ဒါကြောင့်မို့အတ္တတ္တမထေမတပါးတော့အခြားသောပုဂ္ဂိုလ်တွေလည်းပဲငါဘုရားကိုအကောင်းဆုံးပူဇော်ခြင်းမာတယ်ဆိုရင်အတ္တတ္တမထေလိုကြင့်ကြံကြိုးကိုအားထုတ်ရမယ်ဆိုပြီးတော့အတ္တတ္တမထေရဲ့အပြုအမူကိုမြတ်စွာဘုရားကတာရုခေါ်ပြီးတော့ချီးကျူးတော်မူခဲ့ပါတယ်။အဲ့တော့ပြီးတော့ကမှယန်းတွေကိုအတ္တတ္တမထေပါဝင်ယန်းတွေကိုတရားဟောတယ်အတ္တတ္တံပရတိနာဘဟုနာပိနာဟပယေ အတတတမရေဝိညာယတတတပတုရောတိယအတတတံပရတ္ထေနအတတတံမိမိရဲ့ကိစ္စကိုဘူနာပြီးများစွာလီပြသောပရတ္ထေနသူတော်ဘာရဲ့ကိစ္စကြောင့်နာပယေမယုတ်လျော့စေရာအတတတံမိမိရဲ့ကိစ္စကိုပညာယသိ၍တရတ္ထပတုတော်မိမိဥစ္စာဖြစ်သောကိစ္စ၌ကျင့်ကြံကြိုးကိုအားထုတ်သူသည်သိရာဖြစ်ရာ၏ဤတည်းသို့ဘုရားဝါသုံးလောကဒုဒါရှင်တော်မြတ်ဗျာသည်အာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့ဒီတရားကိုဟောကြားတော်မူလိုက်တဲ့အခါမှာအဲ့ဒီတရားတော်ကိုဉာဏ်စင်လိုက်ပြီးတော့အတ္တတတမထေလည်းပဲယဟန္တာရှင်မြတ်ဖြစ်သွားပါတယ်အဲ့တော့ဒီဝိထုကြောင်းထဲမှာမြတ်စွာဘုရားကငါဘုရားကိုအကောင်းဆုံးပူဇော်ခြင်းအတ္တတတမထေလူနေကြအတ္တတတမထေလူကြင်ညာပန္နိနန္တာတွေလူပဲဝိထုတွေနဲ့လူယုံနဲ့ငါဘုရားကိုအကောင်းဆုံးပူဇော်ရမရောက်ဘူးလို့မြတ်စွာဘုရားကိုယ်တိုင်မိန့်ကြားခဲ့တယ်အဲ့တော့အတ္တတတမထေကဘယ်လိုနေတယ်လဲဆိုတော့24နာရီအချိန်မှတစ်ပတ်ဝိပဿနာတွေရှုပြီးတော့မြတ်စွာဘုရားကိုလည်းပဲမပြုစုမြတ်စွာဘုရားကိုပြုစုဖို့တိုင်မြင်နေတဲ့ယဟန်တော်တွေနဲ့လည်းပဲကျော်ရုံလုံးတော့မနေဘဲနဲ့တရားပဲကျင့်ကြံကြိုးကိုအားထုတ်တာဘလို့ရည်ရွယ်ချက်လဲမြတ်စွာဘုရားတတ်တော်ထင်ရှားရှိစဉ်မှာပဲငါဟာကျမ်းသာဖြစ်အောင်ကြိုးစားပြီးတော့မြတ်စွာဘုရားကိုအကောင်းဆုံးပူဇော်မယ်ဆိုတဲ့စိတ်ကောင်းစိတ်ညစ်နဲ့ကြိုးစားတာအဲ့ဒါမြတ်စွာဘုရားတာလူခေါ်တော်မူခဲ့အဲ့တော့ခေါင်းကြီးတို့ခုခေတ်မှာလည်းပဲဒါမျိုးလေးတွေပေါ့နော်ကိုယ့်ရဲ့ပရိသတ်တို့ကိုယ်နဲ့ဆက်တဲ့ပုဂ္ဂိုလ်တို့စေတနာကတော့မဟုတ်နိဗ္ဗာန်ရရှိခြင်းနဲ့စေတနာဖြစ်မှာပဲအတ္တတတမထေလူမဖို့နိဗ္ဗာန်ကိုချက်ချင်းရအောင်ကြိုးစားတဲ့ပုဂ္ဂိုလ်ဖြစ်စေခြင်းလေဒီလိုပုဂ္ဂိုလ်မျိုးကိုလည်းမြတ်စွာဘုရားကတာဓုခေါ်တယ်ဆိုတော့အဲ့တော့ဒါနတွေပြုမနေနဲ့ဒါနကြောင့်တန်ត្រာရှိတယ်ဆိုတာမြတ်စွာဘုရားကငါဘုရားကိုအကောင်းဆုံးပူဇော်ခြင်းရင်ပန္နံသားတွေလူပွဲဝတ္ထုတွေနဲ့မပူဇော်နဲ့အကောင်းဆုံးပူဇော်ခြင်းရင်ဓမ္မာနိဓမ္မပฏิပတိလောကုတ္တရာတရား၉ပါးအားလျော်တဲ့အကျင့်မြတ်တွေဝိပဿနာကျင့်နေတဲ့ပူဇော်ကြလို့ဒီစကားကိုယူပြီးတော့တချို့ကအကောင်းဆုံးဘဝဖြစ်စေခြင်းလို့ပြောတာဖြစ်ကောင်းဖြစ်နိုင်ပါတယ်။ဘုန်းကြီးတို့လွန်ခဲ့တဲ့နှစ်ပေါင်းတရားကျော်လောက်ကလည်းပဲဒီပြဿနာလေးတွေဖြစ်ခဲ့တယ်။ဒီအတ္တတရမထေလူပဲယခုချက်ချင်းမဖို့နိဗ္ဗာန်ကိုရစေလို့လို့ရခြင်းလို့ဒါနမပြုနဲ့ဒါနဟာတန်ត្រာရှိတဲ့မြတ်စွာဘုရားကအကောင်းဆုံးပူဇော်ရာရောက်တာမဟုတ်ဘူးလို့စကားကိုယူဆပြီးတော့ဒါမျိုးတွေပြောကောင်းပြောခဲ့ကြပါလိမ့်မယ်။ရေးကောင်းရေးခဲ့ကြပါလိမ့်မယ်။အဲ့ဒီထဲမှာလည်းခေါင်းကြီးတို့မြန်မာနိုင်ငံရဲ့နိုင်ငံရေးသုခမိန်ပညာရှင်တက္ကဒပါဠိအင်မတန်မှဆွဲဆောင်တတ်တဲ့ရောမင်းကြီးဥဖို့လိုက်ဆိုတာရှိခဲ့ပါတယ်ရောမင်းကြီးဥဖို့လိုက်ရဲ့ခေါင်းကြီးတို့မြန်မာကောစာတက္ကဒ1290ခုလောက်မှာမွေးဖွားပြီးတော့1245ခုတည်ပေါ်မင်းမပါတော်မူခင်နှစ်နှစ်လောက်အလိုမှာကွယ်လွန်သွားခဲ့ပါတယ်အသက်အားဖြင့်တော့50ကျော်လေးပဲအသက်ရှည်ခဲ့တယ်ဒါပေမဲ့လို့တိတ်ပြီးတော့ပညာကြီးကြီးတယ်ဆန်စကရီလို့ခေါ်တဲ့တက္ကဒဘာသာတွေပါဠိဘာသာတွေမြန်မာဘာသာတွေသိကျွမ်းကျင်တယ်။နောက်ပြီးတော့နေတီကျမ်းတွေကျမ်းကျင်တယ်ပညာရှင်နိုင်ငံရေးသုခမိတ်လောကီလောကုတ္တရာဆွဲဆောင်ရပညာရှင်ကြီးဖြစ်ပါတယ်။ကျမ်းတွေလည်းပဲပြည့်စုံသွားတယ်။အဲ့တော့သူရေးထားတဲ့ဝိမုတ်တိရတကျမ်းထဲမှာပါဠိပါတယ်ဆိုတော့သူကအတ္တတတမထေရုကိုအားကြားပြီးတော့အယူအဆလေးနည်းနည်းလေးလွှဲသွားခဲ့တာရှိတယ်။အဲ့တော့သူကဘလို့ရေးသားခဲ့တယ်လဲဆိုတော့လွန်ခဲ့တဲ့နှစ်ပေါင်းတရာကျော်ကရေးသားခဲ့တဲ့ကျမ်းထဲမှာငါးပါးရှိလူတို့နဲ့ဆက်ဆိုင်တဲ့ငါးပါးရှိပါ၁၀ပါးတီလာတဲ့အာဇီဝဓမ္မကတီလာကတည်းကမကင်၃ပါးနဲ့တိုက်ဆိုင်မိတယ်တဲ့ဆိုလိုတာကဘာလဲဆိုတော့အာဇီဝဓမ္မကတီလာကမကင်၃ပါးနဲ့တိုက်ဆိုင်တဲ့အတွက်နိဗ္ဗာန်ကိုမြန်မြန်ရောက်စေနိုင်တယ်ကျမ်းနဲ့လူတွေသောက်တည်နေတဲ့ငါးပါးတီလာဥပုံဆောင်တဲ့၈ပါးတီလာ၁၀ပါးတီလာဒါတွေဟာမကင်နဲ့တိုက်ရိုက်ပြီးသိအများကြီးမပတ်သက်တဲ့အတွက်နိဗ္ဗာန်ကိုမြန်မြန်မရောက်စေနိုင်ဘူးဒီလိုဆိုမျိုးပေါ့အာဇီဝဓမ္မကတိလာဆိုတာလေပဲအာဇီဝလည်း၈ခုမြောက်ရှိတဲ့တိလာကိုပြောတာပါ၈ပါးပဲရှိပါတယ်အဲ့တော့ဘလို့မဂ်ကင်၃ပါးနဲ့တိုက်ဆိုင်တယ်လဲဆိုတော့သူများတသက်ချင်းကရှောင်းကျင်တာသူများဥစ္စာခိုးချင်းကရှောင်းကျင်တာသူတစ်ပါးရဲ့ဇနီးတွေသားသမီးတွေကိုပြင်မာချင်းကရှောင်းကျင်တာဒါပါလဲဆိုတော့တမ္မာကမ္မတမဂ်ကင်နောက်မူတာစကားပြောချင်းဂုံးတိုက်ချင်းကြံကြံတန်တန်ပြောချင်းအဖြစ်နာတွေသူများရဲ့အတင်းအဖြစ်တွေပြောခြင်းဒီလေးပါးကရှောင်ကျင်တာဟုတော့တမ္မာဝါစာမဂ်ကင်လို့ခေါ်တယ်။ကောင်းတဲ့စကားကိုပြောတယ်။စောစောဟာကတမ္မာကမ္မန္တမဂ်ကင်ကောင်းတဲ့အလုပ်မှန်ကန်တဲ့အလုပ်ကိုပဲလုပ်တယ်။နောက်မိစ္ဆာဇီဝဝေရမဏိတိတ်္ခာပဏ္ဏတမာရိယံဆိုတော့တမ္မာအာဇီဝနဲ့တမ္မွေတော့တမ္မာအာဇီဝမဂ်ကင် သူ့ရဲ့အတမွေးဝမ်းကြောင်းကသူများတက်တက်ပြီးတော့မိသားစုရက်တည်တာမဟုတ်ဘူးသူများဥစားခိုးပြီးတော့အတမွေးဝမ်းကြောင်းလုပ်တာမဟုတ်ဘူးကာမေတုမိစ္ဆာသာရဆန်းဆန်းနဲ့ဒီလိမ်မှုဆက်ဆန်းနာတွေနဲ့အတမွေးဝမ်းကြောင်းလုပ်တာမဟုတ်ဘူးလိန်ညာပြီးတော့အတမွေးဝမ်းကြောင်းလုပ်တာမဟုတ်ဘူးစသည်ဖြင့်အတမွေးဝမ်းကြောင်းစင်ကြယ်တာပေါ့အဲ့ဒါကတမ္မာအာဇီဝမဂ်ကင်အဲ့တော့ဒီအာဇီဝဓမ္မကတီလာကမဂ်ကင်၃ပါးနဲ့တိုက်ဆိုင်မိတဲ့အတွက်နိဗ္ဗာန်ကိုမြန်မြန်ရောက်စေနိုင်တယ်ဒါမျိုးလေးရေးခဲ့တယ်ပေါ့ကျန်တဲ့၅ပါး၈ပါး၁၀ပါးတီလာတွေကမဂ်ကင်၃ပါးနဲ့တိုက်ရိုက်မဆိုင်တဲ့အတွက်နိဗ္ဗာန်ကိုမြန်မြန်မရောက်စေနိုင်ဘူးတဲ့ဒီတစ်ချက်ကိုတီလာနဲ့ပတ်သက်လို့ရေးခဲ့တယ်နောက်ဒါနနဲ့ပတ်သက်လို့လည်းပဲဘလို့ရေးခဲ့လဲဆိုတော့ဒါနကုသိုလ်တို့အပ္ပစာယနာလူကြီးသူမတွေဆရာတော်တန်ခါတော်ရှင်မြတ်တွေအယူသေးပေးတဲ့ရှိခိုးတဲ့ကုသိုလ်တို့ဓမ္မတဝနာတရားနာရတဲ့ကုသိုလ်ဓမ္မဒေသနာကုလူဘုန်းကြီးတို့တရားဟောရတဲ့ကုသိုလ်တို့မေတ္တာပွားများတဲ့မေတ္တာဘာဝနာတို့ဖျားရှိခိုးတဲ့ဗုဒ္ဓနုဒတိဘာဝနာတို့ဒီဘာဝနာတွေရလည်းပဲတဲ့မဂ်ကင်ဒီဟူသောကံအားနည်းတယ်တဲ့မဂ်ကင်၈ပါးဒီဟူသောကံအားနည်းပြီးတော့စေတနာတည်းဟူသောကံကတာအာကြီးတယ်တဲ့ဒါကြောင့်မို့စေတနာတည်းဟူသောကံအာကြီးတဲ့အတွက်တန်တရာဆက်ကမထွက်မြောက်စေနိုင်ဘူးတဲ့ကာမဘုံရူပဘုံအရူပဘုံမှာပဲပဋိတန်တည်းအကျိုးကိုဖြစ်စေနိုင်တယ်လူချမ်းသာနဲ့ချမ်းသာလောက်ပဲခံစားနိုင်တယ်ပေါ့တန်တရာဆက်ကမထွက်မြောက်စေနိုင်ဘူးနိဗ္ဗာန်ကိုမရစေနိုင်ဘူးဒါမျိုးလေးရေးခဲ့တယ်အဲ့တော့ဒါနကြောင့်တန်တရာရှိတယ်လို့ကောက်ချက်ချရင်လည်းရတာပေါ့အဲ့တော့ဒါနတို့မေတ္တာဘာဝနာတို့အယုတိပေးတာတို့တရားနာတာတို့တရားဟောတာတို့ယခုလူဝေယဝိသကုသိုလ်တို့ဒါရီယမဂ်ကင်၈ပါးကံအားနည်းတယ်တဲ့နိဗ္ဗာန်ကိုမျက်မှောက်မပြုစေနိုင်ဘူးတန်ត្រာဆက်ကမထွက်မြောက်စေနိုင်ဘူးလေဒါမျိုးရေးခဲ့ပါတယ်နောက်ပညာတွေထဲမှာလည်းပဲဝိပဿနာပညာကလားမဂ်ဖို့နိဗ္ဗာန်ကိုမျက်မှောက်ပြုစေနိုင်တယ်တဲ့မဂ်ကင်၈ပါးပါဝင်တဲ့အတွက်ကျန်တဲ့ပညာတရားတွေကမဂ်ဖို့နိဗ္ဗာန်ကိုမရစေနိုင်ဘူးတန်ត្រာဆက်ကမထွက်မြောက်စေနိုင်ဘူးလို့ဒါမျိုးရေးသွားတယ်အဲ့တော့ဝိတ္တရောင်ဆရာတော်ဘုရားကြီးကသုံးသက်တော်မူတယ်။ဝိတ္တရောင်ဆရာတော်ဘုရားကြီးဆိုတာယောမင်းကြီးဥပိုးလိုင်းနဲ့ဘုန်းကြီးတို့အသက်6နှစ်လောက်ငယ်တယ်ပေါ့1200ပြည့်လောက်မှာဖွားမြင်တော်မူခဲ့တယ်။ဘုန်းကြီးတို့ရွှေကျင်တိုင်းမှာဆိုလို့ရှိရင်ဒုတိယမြောက်သာသနာပိုင်ဆရာတော်ဘုရားကြီးဖြစ်ခဲ့တယ်။အဲ့တော့ဆရာတော်ဘုရားကြီးကကျမ်းစာတွေသိပြီးတော့တက်တယ်။တက်တော့ဆရာတော်ဘုရားကြီးကစိတ္တပိဋကနိကျမ်းဆိုတာ1264ခုနှစ်လောက်မှာရေးပြီးတာဆိုတော့ခုအဲ့ဒီကျန်ရေးပြီးခဲ့တာကိုပဲနှစ်ပေါင်း100ကျော်သွားပါပြီအဲ့ဒီထဲမှာဘလို့သုံးသက်ပြတယ်ဆိုတော့ယောမင်းကြီးဥပိုးလိုင်ဟာတဲ့ဘာဖြစ်တယ်လဲမင်းတမ္မာဆန္ဒနဲ့စေတနာကောင်းနဲ့ရေးတာဖြစ်မှာပါတဲ့အဲ့တော့ယောမင်းကြီးဥပိုးလိုင်ရဲ့ရေးသားချက်ကိုကောက်ချက်ချတဲ့ပုဂ္ဂိုလ်တွေကဘလို့ကောက်ချက်ချမလဲဆိုရင်ဒါနကြောင့်တန်ត្រာရှိတယ်၅ပါးတိလ၈ပါးတိလ10ပါးတိလနိဗ္ဗာန်ကိုမဂ်ဖို့နိဗ္ဗာန်ကိုမရစေနိုင်ဘူးအဲ့တော့ဒါမျိုးတက်ရဲ့အတိတ်တွေဖြစ်နေတယ်ကောက်ချက်ချလိုက်လို့ရှိရင်အဲ့တော့ဒီလိုကောက်ချက်ချလိုက်တဲ့အခါမှာဘုန်းကြီးတို့တရားတရားနဲ့လှူရမှာတန်ရမှာကစေနေပြီးတော့တရားတရားမွဲတဲ့ပုဂ္ဂိုလ်တို့ဥပုသ်ဆောင်ရမှာပြင်းနေတဲ့ပုဂ္ဂိုလ်တို့နောက်ပြီးတော့မိစ္ဆာဒိဋ္ဌိစံတန်ဟာလှူတာလကားပါလှူတာကျိုးမရှိပါဘူးလို့မိစ္ဆာဒိဋ္ဌိအယူယူတဲ့ပုဂ္ဂိုလ်တို့အဲ့တော့ဒီပုဂ္ဂိုလ်တွေကဘာဖြစ်မလဲယောမင်းကြီးဥပိုးလိုက်ရေးတာဆိုပြီးတော့သူတို့ကဒီအယူဆတွေကိုမှန်ကန်တယ်လို့ယူဆသွားလို့ရှိရင်သာသနာတော်ရဲ့အန္တရာယ်ဖြစ်သွားနိုင်တယ်နောက်ပြီးတော့သာသနာတော်ရဲ့အန္တရာယ်ဖြစ်ယုံနေမှာတော့မြတ်စွာဘုရားရဲ့အဆုံးအမသာသနာတော်ကိုလည်းပဲကြောက်ွယ်ညှို့နှွမ်းရရောက်အောင်ပြုလုပ်ရရောက်တယ်ကြောက်ွယ်ညှို့နှွမ်းသွားဖို့များတယ်တဲ့အဲ့တော့ဒီယူဆကိုယူပြီးတော့ညင်းညခုံညမယ်ဆိုရင်လည်းအကုသူတွေပွားပြီးတော့အပေလေးပါးတွေရောက်သွားနိုင်တယ်ဒါကြောင့်မို့သူဟာဘသူ့ကိုမှပုဂ္ဂိုလ်ကြီးအာကတမထားပဲနဲ့ရှင်းလင်းရတာပါဆိုပြီးတော့ရေးသားခဲ့တယ်ဘာဖြစ်လို့လဲဆိုတော့ယောမင်းကြီးရေးသွားတာဟာတမ္မာဆန္ဒစိတ်ကောင်းစိတ်နဲ့ရေးတာဖြစ်နိုင်ပါတယ်တဲ့ဘာဖြစ်လို့လဲဆိုတော့ယောမင်းကြီးကသူတော်ကောင်းစိတ်တဲ့အပြည့်ဝရှိတယ်။အသလတ္တတာတရားတရားအင်မတန်မှကောင်းတယ်။တုံ့လုံးမှုမရှိတဲ့တရားတရားပိုင်ဆိုင်ခဲ့တာဆရာတော်ဘုရားရဲ့သိတယ်။ဒါကြောင့်မို့ဒီယောမင်းကြီးဘိုးလိုက်ဘာဖြစ်လို့သူတော်ကောင်းစိတ်နဲ့ရေးတာလဲဆိုတော့အတ္တတ္တမထေလူစာပပရိသတ်တွေကိုဖြစ်စေခြင်းလို့ဆန္ဒကောင်းနဲ့ရေးတာဖြစ်နိုင်ပါတယ်တဲ့။အဲ့တော့ဘာဝထောက်ပြီးသိတယ်လဲဆိုတော့ယောမင်းကြီးဘိုးလိုက်ကဘုန်းကြီးတို့မြောက်ပြင်မန္တလေးမှာခုချိန်ဒီယောမင်းကြီးတိုင်းဆိုတာရှိတယ်။အဲ့ဒီအုပ်ကြောင်းကြီးကိုအဲ့ဒီခေအဲ့ဒီအခါက၃သိန်းကျော်လောက်ပုံကြခံပြီးတော့ကျောင်းတိုက်ကြီးဆောက်ပြီးတော့လှူဒန်းခဲ့ကိုယ်တိုင်ဒါနတွေပြုခဲ့အဲ့ဒီကျောင်းမှာမဟာဘုရားတော်မင်းတို့မင်းကြီးရဲ့ညွန်ကြားချက်အရာပင့်ပြီးတော့ဘာလုပ်ခဲ့တယ်လဲကျောင်းတိုက်ဘုန်းကြီးဖြစ်နေတင်မြောက်ခဲ့ပြီးတော့ကိုယ်ွယ်ဆီကက်ခဲ့တယ်ဆရာတော်ဘုရားရှိတဲ့နေရာမှာသွားပြီးတော့လှူဒန်းခဲ့ နောက်သူကြီးမျိုးတဲ့ကြောင်းတိုက်တွေကတန်ဃာတော်ရှင်မြတ်တွေကိုပြင့်ပြီးတော့အိမ်မှာသူ့ရဲ့အစီကံလေးကျွန်းလေးနဲ့အတူချက်ပြုတ်ဆွနေလိုက်ပြီးတော့ကိုယ်တိုင်ကျူးကျူးလုံကျွေးခဲ့တယ်အဲ့တော့တရားတရားရှိတာသိကြတယ်သူတော်ကောင်းစိတ်တဲ့ကိုယ်တိုင်လည်းပဲဒါနတွေလုပ်တယ်သူတော်ကောင်းတွေကိုလည်းပဲစီးကပ်တယ်နောက်တစ်ချက်ကရှင်ဘီရင်နေစီသွားပြီးတော့ညီလာခံနေတက်ရအလုပ်တွေပင်ပန်းပြီးတော့တိုင်းပြည်ရာတွေနိုင်ငံရေးတွေဆောင်ရွက်ရအဲ့ဒါနေအိမ်ပြန်ရောက်လို့ရှိရင်ဘာဖြစ်တယ်လဲကာမဂုဏ်နဲ့မနေဘူးတဲ့ပါလို့တည်းအိမ်ရောက်လို့ရှိရင်စာပေတွေလေ့လာတယ်စာပေတွေဖတ်တယ်ကျမ်းစာတွေရေးတယ်အဲ့တော့ရေမင်းကြီးရေးထားတဲ့ကျမ်းစာတွေကဘုန်းကြီးတို့ပထမကြီးတန်းမှာပြတ်ထန်းထားတဲ့အလင်္ကာဝနိတိယကျမ်းတွေရေးခဲ့ဥတုဘောဇနာသင်္ခါကျမ်းဆိုတဲ့ကျမ်းမာရေးနဲ့ဆက်တဲ့ကျမ်းတွေရေးခဲ့တယ်နောက်ပြီးတော့ခုပြောခဲ့တဲ့ဝိမုတ်တိရတကျမ်းစသည်ဖြင့်ရေးခဲ့တယ်အင်မတန်မှကောင်းတဲ့ကျမ်းတွေရေးသွားပါတယ်အဲ့တော့လောကီလောကုတ္တရာဆွဲဆောင်ရတဲ့ပညာရှင်ကြီးပေါ့နောက်ပြီးတော့အဲ့ဒီလိုရေးရုံနေမကဘူးတဲ့ဘုန်းကြီးတို့တခါတည်းမှာမင်းတို့မင်းကြီးရဲ့စိတ်တော်လိုမကြတဲ့အခါမှာသူ့အကျဉ်းချုပ်နဲ့ထားတာတို့အကျဉ်းချထားတာတို့ရှိတယ်အဲ့တော့ထောင်ထဲမှာအကျဉ်းချုပ်နဲ့နေရပြီမဲ့အင်မတန်မှစိတ်သက်ကောင်းမြတ်ခိုင်မာတော့တမာရီအာကြီးတော့ဘာလို့လဲထောင်ထဲမှာနေမဲ့ကျန်းစာတွေရေးသွားတာဝိမုတ်တိရတကျန်းတို့ကာယကတနုကာယကတတိကမ္မထံကျန်းတို့ဆိုတော့အဲ့ဒီအကျဉ်းချခံရင်းနဲ့ထောင်ထဲမှာပဲရေးသွားခဲ့တာတဲ့ဒါကြောင့်သူတော်ကောင်းပီတာပါတယ်တဲ့ဖုန်းကြီးတို့ဒီအင်မတန်မှစိတ်ထားဖြောင့်မတ်ပုံလေးလေးပဲဖုန်းကြီးတို့ရှိတယ်ပေါ့အဲ့တော့မင်းမိမဲ့လို့ तू ဟာမယုံမကြောက်မှန်တဲ့စကားကိုရှောက်တင်ခဲ့တယ်တခါတော့ तू ကမင်းတို့မင်းကြီးကိုဘာရှောက်တင်တယ်လဲဆိုတော့မင်းတို့မင်းကြီးနဲ့မှဆွေတွေမျိုးတွေကြောင့်နိုင်ငံရေးမှာလက်စားဓာတ်တွေဘာတွေမဟုတ်တာတွေဖြစ်လာတဲ့အခါအကတိတွေဖြစ်လာတဲ့အခါရောမင်းကြီးကသက်ဆွန့်ပြီးဘာရှောက်ခဲ့တယ်လဲဆိုတော့အရှင်မင်းကြီးတဲ့အမတ်တရားတချို့ကကိုယ့်ရဲ့သမီးတို့ကိုယ့်ရဲ့နှမတို့ကိုယ့်ရဲ့အမတို့ကိုရှင်ပြန်ကိုလက်ဆောင်ပေးသွင်းပြီးတော့စီးကပ်ကြတယ်။အဲ့ဒီပညာမရှိတဲ့အမတ်တွေကြောင့်တိုင်းပြည်ပျက်စီးတတ်ပါတယ်ဆိုပြီးတော့ရောမင်းကြီးကမကြောက်မရွံ့နဲ့သက်ဆွန့်ပြီးတော့မင်းတို့မင်းကြီးကိုရှောက်တယ်။မင်းတို့မင်းကြီးကလည်းပဲအဲ့ဒီလိုရှောက်ရမလားဆိုပြီးစိတ်ခုပြီးတော့အဲ့ဒီရောမင်းကြီးဥပုလိုက်ကိုယာဒူးကနေချပြီးအကျေကျုံထားခဲ့ဘူးတဲ့။အဲ့လောက်ထိစိတ်ထားဖြောင့်မတ်တယ်။ဒါရင်လည်းသူ့တော့ဘာဖြစ်လဲဆိုတော့စိတ်ထားကောင်းနေမဲ့လို့တမ္မာဆန္ဒနဲ့စေနာကောင်းနဲ့ရေးပြီးမဲ့လို့ဘုန်းကြီးတို့ရောမင်းကြီးဟုတ်လိုက်တာပညာတတ်တယ်ဆိုပြီးမဲ့လို့သူကနိုင်ငံရေးလည်းပဲလုပ်ရနောက်တန်ရေးပြည်ရေးတွေလည်းပဲဆောင်ရွက်ရရှင်ပြည်ရဲ့ကိုရေးကိုယ်တော်လေးတွေဆောင်ရွက်ရမိသားစုရေးတွေလည်းပဲရှိရတော့လောကုတ္တရာစာပေလေ့လာတဲ့အခါမှာတန်ဃာတော်ရှင်မြတ်တွေလောက်တော့အာမကောင်းဘို့အထူးသဖြင့်ဝိသုဒ္ဓအောင်ဆရာတော်ဘုရားကြီးတို့ရွှေကျင်ဆရာတော်ဘုရားကြီးတို့လောက်တော့အာမကောင်းရှာအဲ့တော့သူဟာပညာတတ်ဖြစ်ပြီးမဲ့ရေးသားလိုက်တဲ့အခါမှာဆရာတော်ဘုရားကြီးနဲ့ရှင်ရင်အယူဆလေးတွေကနည်းနည်းတော့လိုအပ်မှာပေါ့အဲ့တော့လိုအပ်တဲ့အတွက်ဒီနေရာမှာဗာလိမှားသွားတယ်ဆိုတော့သူရေးလိုက်တဲ့စာကိုကောက်ချက်ချလိုက်ရင်ဒါနကြောင့်တန်ត្រာရှည်တယ်၅ပါးတိလ၈ပါးတိလ၁၀ပါးတိလဟာမဂ်ကိုနိဗ္ဗာန်ကိုမရရှိနိုင်ဘူးဆိုတဲ့အဓိပ္ပာယ်အမှားလေးတွေတွားပြီးတော့ဖြစ်သွားတယ်စေတနာကတော့စေတနာကောင်းတဲ့ကြီးတာပဲသို့တော့လောကုတ္တရာနယ်ပယ်မှာဆရာတော်ဘုရားကြီးတွေကြွန့်ကျင်မှုမရှိတော့အားနေတော့အမှားလေးတွားရှည်မိတယ်သို့တော့အဲ့ဒီအမှားဟာတိတ်ပြီးတော့ကြီးကျယ်သွားပါတယ်ယောမင်းကြီးဒါလေးရေးလိုက်တဲ့ယောမင်းကြီးဟာအလကားပဲဒါမျိုးပြောတာမဟုတ်ဘူးတကယ်နိုင်ငံရေးဒုက္ခမိတ်တိုင်းပြည်ကိုယောမင်းကြီးဥပိုးလိုက်ကယ်တင်ခဲ့တဲ့အချိန်ချင်းဒီအများကြီးသိကျေးဇူးရှင်ကြီးဖြစ်ပါတယ်သို့တော့ကိုမကျွမ်းကျင်တာလေးကိုတွားပြီးတော့ရေးမိလိုက်တဲ့အခါမှာတော်တော်လေးကြရထသွားခဲ့ဒီအမားလေးကလည်းပဲသေးသေးလေးဆိုပေမဲ့လို့ထင်ရှားတဲ့ပုံကိုယ်ရဲ့အမားသိကျေးကျေသွားတတ်တယ်အဲ့တော့ဒီလိုကောက်ချက်ချလိုက်တဲ့အခါမှာဝိသုဒ္ဓံဆရာတော်ဘုရားကြီးရဲ့အဲ့ဒီလိုဒါနာပြုရမှာတရားတရားမွဲတဲ့ပုဂ္ဂိုလ်တို့ဥပုသ်ဆောင်တော်မှာပြင်းနေတဲ့ပုဂ္ဂိုလ်တို့မိစ္ဆာဒိဋ္ဌိစံတဲ့လှူရတာလကားပါကွာလို့ယူဆတဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေကယောမင်းကြီးရဲ့စာကိုကောက်ချက်ချပြီးတော့ဒါနတန်ត្រာရှိတယ်။၅ပါးတိလ၈ပါးတိလ၁၀ပါးတိလနိဗ္ဗာန်မရောက်ရှိနိုင်ဘူးဆိုတော့တချို့ကဒါနမလှူကြတော့ဘူး။တချို့ကလည်းပဲဥပုသ်လေးတောင်မဆောင်ကြတော့ဘူး။ဘာမှမလုပ်ကြတော့ဘူး။အဲ့တော့ဘာဖြစ်လဲဆိုတော့ဒီပုဂ္ဂိုလ်တွေဟာသာသနာတော်ကြီးရဲ့အန္တရာယ်နောက်ပြီးတော့နတ်ပြည်အန္တရေမဂ်ဖို့နိဗ္ဗာန်ရဲ့အန္တရေတွေဖြစ်လာတယ်အဲ့တော့သူတို့ရဲ့ဇကားတွေဟာမြတ်စွာဘုရားရဲ့သာသနာအဆုံးအမကိုပျောက်ကွယ်သွားအောင်ညှိုးနွမ်းသွားအောင်ပြုလုပ်ဖို့ဖြစ်ဖို့ရများသွားတယ်တဲ့ဒါကြောင့်ဆရာတော်ဘုရားကြီးကမရေးချင်ရင်လည်းပုဂ္ဂိုလ်ကြီးရအာဃာတမရှိပေမဲ့လို့ရှင်းလင်းရေးသားရပါတယ်ဆိုပြီးစိတ်ဓာတ်ပိဋကနီကျမ်းမှာဆရာတော်ဘုရားကြီးကသုံးသပ်ပြီးတော့ရေးသွားပါတယ်ပညာရှိတတိဖြစ်ခဲ့ဆိုသလိုပဲဒီနေရာမှာယောမင်းကြီးကနည်းနည်းလေးမှားသွားတယ်ပေါ့မာရလည်းပဲအတ္တတ္တမထေလူစေနာကောင်းတဲ့အာလုံသာပပရိသတ်ဒီကုမဖို့နေပါမြင်မြင်ရရှိခြင်းလို့သူဝိပဿနာပညာအတိကဒါနကြောင့်တန်ត្រာရှိတဲ့ရေးတာဖြစ်ပေမဲ့လို့သာသနာကိုစော်ကားရရောက်သွားတယ်တဲ့အဲ့တော့ဒါလေးခေါင်းကြီးကနည်းနည်းလေးပြောပြခြင်း ယောမင်းကြီးရဲ့ဇကာဟာယောမင်းကြီးရဲ့စာကိုပောက်ချက်ချပြီးတော့ဒါနကြောင့်တန်တရာရှိတယ်လို့ယူဆတဲ့ပုဂ္ဂိုလ်တွေ၅ပါး၈ပါး၁၀ပါးတိလမဂ္ဂိုလ်နိဗ္ဗာန်မရကျင်နိုင်ဘူးလို့ပြောတဲ့ပုဂ္ဂိုလ်တွေကသာသနာကိုစော်ကားရာရောက်တယ်သာသနာတော်ကိုညှို့နှံပြောက်ွယ်သွားအောင်ပြုလို့ရာရောက်တယ်ဆိုတာဘာကိုပြောတာလဲဆိုတော့ဒီနေရာမှာသာသနာဆိုတာသိသင့်ပါတယ်အဲ့တော့သာသနာကိုသိမှဒီစကားလေးတွေဟာတိတ်ကြီးကြီးကျယ်ကျယ်သာသနာတော်ကိုစော်ကားရာရောက်တယ်ဆိုတာပေါ်လွင်သွားပါလိမ့်မယ်အဲ့တော့နံပါတ်၁သာသနာဆိုတာဘာလဲဒါလေးသိဖို့လိုတယ်လူရင်းကသာသနာတော်ဆိုတာမြတ်စွာဘုရားရဲ့အဆုံးအမကိုသာသနာလို့ခေါ်တယ်အဲ့တော့မြတ်စွာဘုရားရဲ့ဆုံးမတွေဟာဘယ်မှာသွားပြီးတော့တည်ရှိနေတယ်လဲဆိုတော့လူဘိန်းသားလေအောင်ပြောရင်ပိဋကတ်သုံးပုံနိကေ၅ရက်ဖြစ်ဟာမြတ်စွာဘုရားရဲ့ဆုံးမသာသနာတွေပဲအဲ့တော့ဒါနကြောင့်တန်ត្រာရှည်တယ်လို့ယူဆလိုက်တာ ਨੇ မြတ်စွာဘုရားရဲ့သာသနာတော်ညွန်ညွန်ပြောက်ွယ်သွားအောင်လုံရရောက်တယ်လို့ဘာဖြစ်လို့ပြောနိုင်တယ်လဲဆိုတော့မြတ်စွာဘုရားရဲ့ဒါနနဲ့ဆက်တဲ့သာသနာဒါနနဲ့ဆက်တဲ့အဆုံးမဘယ်လိုရှိတယ်လဲဒါလေးသိဖို့လိုတယ်ပေါ့ဒါလေးကိုခွန်ကြီးကနည်းနည်းပြောပြမယ်ဒါပြောပြမှာဒါနကြောင့်တန်ត្រာရှိတယ်လို့ယူဆလိုက်တာနဲ့မြတ်စွာဘုရားရဲ့အဆုံးအမသာသနာတော်ကိုညှို့နှံပြောက်ွယ်သွားအောင်လုပ်ရရောက်တယ်စော်ကားရရောက်တယ်သာသနာတော်ရဲ့ဒီစကားအန္တရာယ်ဖြစ်တယ်ဆိုတာသဘောပေါက်သွားမယ်ပေါ့အဲ့တော့မြတ်စွာဘုရားဣတိယပါဠိတော်မှာတုတ်တုတ်ရှိတယ်ဒါနတုတ်ဆိုတာရှိတယ်အဲ့တော့ဘုရားရှင်ကဒါနနဲ့ဆက်တဲ့သာသနာဒါနနဲ့ဆက်တဲ့အဆုံးအမဘယ်လိုဟောခဲ့တယ်ဆိုတော့ဧဝံစေဘိကဝေတတ္တာဇာနေယုံဒါနတံဝိပါကတဝိပါကံယထာဟံဇာနာမိနာအတ္တဝဘုံစီယုံနာသနေတံမိစိရာမလန်စိတ်တံပရိယာဒါယတိတ်ထေယတဲ့ယဟန်တို့တဲ့လောကမှာတတ္တဝတွေဟာဒါနရဲ့အကျိုးလူဒံပေးကံရတဲ့အကျိုးသူတစ်ပါးဒုက္ခရောက်နေတာကိုကူညီပြီးတော့ပစ္စည်းလေးတွေနဲ့ထောက်ပံ့ရတဲ့အကျိုးအဲ့ဒီလူဒံပေးကံရတဲ့ဒါနရဲ့အကျိုးငါဖျားသိတဲ့လောက်ငါဖျားမြင်တဲ့လောက်သိကြမြင်ရမယ်ဆိုရင်တဲ့ဘာလို့မလဲဆိုတော့နာအတ္တဝဘုံစီယုံတဲ့မလူပဲနဲ့စားမှတော့မဟုတ်ပါဘူးတဲ့အဲ့တော့ငါဖျားဒါနရဲ့အကျိုးကိုသိတဲ့လောက်တတ္တဝါတွေသိမယ်ဆိုရင်ထမင်းမစားဘဲနဲ့ဘုန်းကြီးတို့မလူပဲနဲ့သူများကိုမလူပဲနဲ့ကိုဝမ်းကိုစားမှတော့မဟုတ်ကြဘူးတဲ့နောက်ပြီးတော့သူတို့ရဲ့စိတ်ကလေးတွေကလည်းပဲအမြဲတမ်းဖြူစင်နေမှာနှမျောတွန့်တုံးမှုမေစရိယာတွေရှိမှာမဟုတ်ဘူးအမြဲတမ်းပြင်းကျင်ကြမ်းကျင်နေမှာကိုယ့်ရဲ့ပစ္စည်းကိုတွေ့တာမမောမှုလောဘအညစ်အကြေးတွေရှိမှာမဟုတ်အမြဲတမ်းကိုယ်ကလည်းပြင်းကျင်စိတ်ရှိနေမှာတဲ့အဲ့တော့ငါဘုရားဒါနရဲ့အကျိုးကိုသိတဲ့လောက်တတ္တဝါတွေသိရင်မလူပဲနဲ့စားမှာမဟုတ်သူတို့ရဲ့စိတ်ကြီးရလေအမြဲတမ်းဖြူစင်တန်ရှင်းပြီးတော့ကိုယ်ကပဲအမြဲတမ်းပေးနိုင်ကြရစီလို့ဒါမျိုးလေးတွေဖြစ်နေကြမှာတဲ့နောက်ဆက်ဟောတယ်ယောပိနေတံအတ္တစရိမောဟလောဘစရိမံကပလံတတောပိနအတံဝိပဇိတဝါဘုံစီယုံသစေနေတံပဋိက္ခာကအတုတဲ့တကယ်လို့သူတို့ဟာငါဘုရားဒါနရဲ့အကျိုးကိုသိတဲ့လောက်သိကြမယ်ဆိုရင်နောက်ဆုံးထမင်းလို့ဆိုတာရှိတယ်တဲ့ဘုရားဥပမာအပြင်အမျိုးသားတယောက်မျိုးသမီးတယောက်ထမင်းစားတယ်ထမင်းစားတဲ့အခါမှာ10လုံးလောက်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကထမင်းဝတယ်ဆိုကြပါစို့အဲ့တော့10လုံးလောက်စားရင်ထမင်းဝမယ်ဆိုလို့ရှိရင်109လုံးကိုသူများကိုလှူပစ်လိုက်တယ်တစ်လုံးပဲကျန်တော့တယ်အဲ့ဒါကိုနောက်ဆုံးထမင်းလုံးလို့ခေါ်ရပါတယ်အဲ့တော့9လုံးကိုသူများလှူပစ်လိုက်တယ်နောက်ဆုံးတစ်လုံးကိုကိုစားဖို့ခြံထားတယ်အဲ့ဒီနောက်ဆုံးထမင်းလုံးကိုပဲတဲ့အလှူခံပုဂ္ဂိုလ်တွေရှိလို့ရှိရင်ငါဘုရားဒါနရဲ့အကျိုးကိုသိတဲ့လောက်သိမယ်ဆိုရင်လူကံပုဂ္ဂိုလ်တွေများရှိခဲ့ရင်အဲ့ဒီနောက်ဆုံးထမင်းလုတ်ကိုပဲနာအတံဝိပရိတ်တဝါဘုံစီယုံနဲ့မလူတမ်းမပေးကမ်းမင်းနဲ့ခွဲချမ်းမဝေပံမင်းနဲ့စားမှမဟုတ်ပါဘူးတဲ့အဲ့တော့မြတ်စွာဘုရားမိန့်တာလေးတရေထားကြည့်နော်ဒါနရဲ့အကျိုးငါဘုရားသိတဲ့လောက်သိရင်မလူပဲနဲ့စားမှမဟုတ်ဘူးတဲ့စိတ်ကလေးတွေကလည်းပဲကိုယ်ကပဲအမြဲတမ်းပေးကမ်းပြရစီလို့အမြဲတမ်းဖြူစင်နေကြမှာတဲ့နောက်ဆုံးစားမဲ့ထမင်းလုတ်တောင်မှလူကံပုဂ္ဂိုလ်ရှိလို့ရှိရင်မလူပဲနဲ့စားမှာမဟုတ်ပါဘူးတဲ့ခုတော့ဘယ်လိုဖြစ်နေလဲဆိုတော့ယတမဇာကောပိတဝေတတ္တာဧဝနဇာနန္တိဒါနတံဝိပါကတဝိပါကံယထာနာဇာနာယထာဇာနာမိတတမအတ္တဝါပုံဇန္တိမေစီတံမလင်းဇာနေတံစိတ်တံပရိယာဒါယတိတ်ထတိတိတဲ့ခုတော့တတဝါတွေဟာငါဖျားဒါနအကျိုးကိုသိတဲ့လောက်ငါဖျားမြင်တဲ့လောက်မသိကြဘူးတဲ့ဒါကြောင့်မလူပဲနဲ့စားနေကြတာကိုဝံကိုပဲစားကြတယ်ဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေကိုပေးဖို့တတိမရကြဘူးမလူချင်ညာဘူးအဲ့ဒါငါဘုရားသိတဲ့လောက်မသိကြလို့ဖြစ်တာတဲ့သူတို့ရဲ့စိတ်တွေမှာလည်းပဲလောဘပစ္စည်းပေါ်မှာတွေ့တာမမောနေတဲ့လောဘအညစ်အကြေးတွေမေစရိယနှမျောတွန့်တိုးတဲ့စိတ်တွေအညစ်အကြေးတွေထင်းနေတာပဲတဲ့အညစ်အကြေးတွေလွှမ်းမိုးခံရတာငါဘုရားဒါနရဲ့အကျိုးကိုသိတဲ့လောက်တတ္တဝါတွေမသိကြရှာလို့ဖြစ်တာလို့မြတ်စွာဘုရားကမိန့်တော်မူခဲ့တယ်ဣတိယပါဠိတော်မှာအဲ့တော့ဒါလေးနည်းနည်းလေးစဉ်းစားကြည့်ပေါ့နော်မြတ်စွာဘုရားကဒါနရဲ့အကျိုးငါဘုရားသိတဲ့လောက် ိကြလို့ရှိရင်မလူပဲနဲ့စားမှာမဟုတ်ဘူးဆိုပြီးဒါနရဲ့အကျိုးတွေဟောခဲ့တယ်။ဒါဒါနနဲ့ဆက်တဲ့အဆုံးအမသာသနာလို့ခေါ်ရတယ်။တကယ်လို့ဒါနကြောင့်တန်ត្រာရှိတယ်ဆိုရင်မြတ်စွာဘုရားဘာဖြစ်လို့ဒီလိုဟောကြားခဲ့တယ်လဲ။တန်ခါတော်ရှင်မြတ်တရားလည်းပဲပထမတန်ခါရင်နာမရှင်မာတတပတို့ရှင်အာနန္ဒာတို့ဘာဖြစ်လို့မြတ်စွာဘုရားရဲ့အဆုံးအမသာသနာတော်ကြီးကိုတန်ခါရင်တင်ခဲ့ကြတယ်လဲ။ခုချိန်ဒီဆရာတော်ဘုရားတွေလည်းပဲဒီစာတွေကိုဘာဖြစ်လို့လေးလာတင်အံနေကြတယ်လဲ။ဒါလေးစဉ်းစားကြရရှိလာတယ်။အဲ့တော့သောသောကဒါနကြောင့်တန်ခါရာရှိပါတယ်ဆိုတဲ့ယူဆတဲ့ပုဂ္ဂိုလ်တွေကမြတ်စွာဘုရားဟောကြားခဲ့တဲ့တရားတော်ကိုမှားပါတယ်အလကားပါလို့ပြောရရောက်သွားတယ်။အဲ့တော့သာသနာတော်ကြီးဖြည့်စည်ရာရောက်တယ်။သာသနာတော်ကြီးကြောက်ကြွယ်အောင်လုပ်ရာရောက်သွားပါတယ်။ဒါကြောင့်မို့ဒါလေးတွေကစဉ်းစားကြရရှိတယ်မြတ်စွာဘုရားဘယ်လိုယူဆရှိတယ်လဲဆိုတော့ဒါဘုန်းကြီးကဒါနသာသနာဒါနနဲ့ဆက်တဲ့အဆုံးအမတွေများစွာတွေကတခုကိုနည်းနည်းလေးထုတ်ပြခြင်းဖြစ်တယ်။နောက်သုမနသုတ်တန်ကြတော့လည်းမြတ်စွာဘုရားဒါနနဲ့ဆက်လို့ဘယ်လိုဟောခဲ့တယ်လဲဆိုတော့ဧဝမေတံသုမနေယလင်္ဇသုမနေဒါနာနိဒါတဝလံပုံညာနိကာတုံဒေဝဘုဒ္ဓတာပိဥပကာရဏီပုံညာနိမနုဿဘုဒ္ဓတာပိဥပကာရဏီပုံညာနိပပတိတတာပိဥပကာရဏီပုံညာနိတဲ့ကောသလမင်းရှင်ဘုရင်ရဲ့တမီးတော်သူမနာမင်းသမီးရဲ့မိတဲ့ကမြတ်စွာဘုရားကချစ်တမီးသူမနာတဲ့ဒါနကိုပြုသင့်တယ်တဲ့ကောင်းမှုကုသိုလ်တွေကိုလုပ်ဖို့လုပ်သင့်တယ်တဲ့ဒါနကိုလုပ်တဲ့အခါမှာဘာကျိုးရှိတယ်လဲဘာဖြစ်လို့ပြုသင့်တယ်လဲဆိုတော့ဒါနဟာနတ်ဖြစ်ရင်လည်းပဲအကျိုးများတယ်ကျေးဇူးများတယ်လူဖြစ်ရင်လည်းပဲကျေးဇူးများတယ်ဘာလဲဆိုတော့လူဖြစ်လို့ရှင်လည်းပဲလူချင်းတူပေမဲ့နတ်ဖြစ်ရင်လည်းပဲနတ်ချင်းတူပေမဲ့ဒါနရှိခဲ့တဲ့ပုဂ္ဂိုလ်ဒါနပြုခဲ့တဲ့ပုဂ္ဂိုလ်နတ်တွေလူတွေဟာဒါနအားနည်းတဲ့ပုဂ္ဂိုလ်တဲ့အသက်ရှည်ခြင်းအစဉ်လာခြင်းခွန်အားပလားကြီးခြင်းဉာဏ်ပညာကြီးခြင်းနောက်ပြီးတော့ဒီတကုစိန်ဝါပေါ့တနည်းအားဖြင့်လည်းပဲဩဇာတိတ်ကမကြီးခြင်းတဲ့ဒီအကျိုးတွေကတာလွန်နိုင်တယ်ယံဖြစ်လို့ရှင်လည်းပဲဒါနရှိခဲ့တဲ့ဒါနမျိုးစစ်ရှိခဲ့တဲ့တန်ခါတော်ရှင်မြတ်တွေဟာစွမ်းတင်ငန်းကြောင်းစီတိတ်ပြီးတော့ပေါ်တယ်တရင်တော်မို့တွေရလဲပဲတိတ်ပြီးတော့မျက်မျက်နှုံနှုံဆက်ဆံကြတယ်တဲ့အဲ့တော့တင်ငန်းဆိုလို့ရှိရင်လည်းပဲတပည့်တော်တို့လူတဲ့တင်ငန်းဝတ်ပါဖရအကြောင်းဆိုလို့ရှိရင်လည်းပဲတပည့်တော်တို့လူတဲ့အကြောင်းနေပါဖရဆိုပြီးတော့တောင်းပန်မှတုံးဆောင်ရတာများတယ်တဲ့ဒါဒါနရှိခဲ့တဲ့ယဟန်တွေဒါနအားနေခဲ့တဲ့တန်ဃာတော်ရှင်မြတ်တွေကဘာဖြစ်တယ်လဲအဲ့ဒီပုံစံတွေကြတော့မိုးမလုံးလေးမလုံးကြောင်းလေးနဲ့နေရတင်ငန်းတစ်စုံဆုပ်လို့တစ်စုံဝတ်စရာမရှိချုပ်ပြီးတော့ဝေးရစေတုတရားတရေကမရှိနဲ့ဆင်းဆင်းရဲရဲနေရတယ်တဲ့ဒါကြောင့်မို့ဒါနဟာနတ်ဖြစ်ရင်လည်းပဲကျေးဇူးပြုတယ်လူဖြစ်ရင်လည်းကျေးဇူးပြုတယ်ယဟန်ဖြစ်ရင်လည်းပဲကျေးဇူးပြုတယ်ဒါကြောင့်ဒီဒါနကိုဘယ်သူမှမစုပြုတင်ပါတယ်ဆိုပြီးတော့သူမနာမင်းသမီးကိုမြတ်စွာဘုရားဟောကြားခဲ့တယ်ပေါ့နောက်အာဇာနီယသုတ်တန်နေကြတော့ဒါနကြောင့်ပစ္စည်းလေးပါးနဲ့ပြည့်စုံတယ်ဒါနကြောင့်စီးပွားဥစ္စာရှိတယ်ဆိုရင်အာဇာနီဖြစ်ဖို့လွယ်တယ်ဆိုတဲ့အကြောင်းကိုဟောခဲ့တယ်ပေါ့အဲ့တော့စီးပွားရေးနဲ့မပြည့်စုံရင်အာဇာနီဖြစ်ဖို့ခဲရင်းတယ်ဘုန်းကြီးတို့ဆင်းရဲတဲ့တိုင်းပြည်တွေကအာဇာနည်ပေါ်ပေါက်ဖို့နဲတာပေါ့ဒါကြောင့်မို့ဒါတွေကမြတ်စွာဘုရားရဲ့အဆုံးအမတွေတကယ်လို့ဒါနကြောင့်တန်ត្រာရှိပါတယ်လို့ယူဆလိုက်လို့ရှိရင်ဘာဖြစ်မလဲအခုဟောခဲ့တဲ့မြတ်စွာဘုရားရဲ့အဆုံးအမမြတ်စွာဘုရားရဲ့အဆုံးအမပါဠိတော်တွေဟာအလကားပဲမှားတယ်လို့ပြောရရောက်တဲ့အတွက်သာသနာတော်ကြီးကိုစော်ကားရရောက်တယ်မြတ်စွာဘုရားရဲ့အဆုံးအမတွေကိုပျောက်ကွယ်သွားအောင်ညှိုးနှွမ်းသွားအောင်လုပ်ရရောက်တယ်လို့ဝိသုဒ္ဓဆရာတော်ဘုရားကြီးကသုံးသပ်ပြတာပါနောက်တစ်ခါဘုန်းကြီးတို့သရိယာပိဋကမှာဘယ်လိုဟောခဲ့တယ်လဲဆိုတော့ကပိသာတတသဟတိစတ္တာရောစအတင်ခိယေဧထံတရေယံသရိတံတပန္တံဘောရိပါစနံတာရှင်သာရိပုတ္တောကိုမြတ်စွာဘုရားဟောကြားခဲ့တဲ့တရားဘာလဲဆိုတော့လေးပြည့်ရှင်တဲ့ကဘာတသိန်းကာလအတွင်းမှာငါဘုရားဒါနတွေပြုခဲ့တယ်သရိယာ၃ပါးဆွေမျိုးအတွက်လောကကောင်းကျိုးအတွက်အတိညာအတွက်ကျင့်ခဲ့တဲ့သရိယာ၃ပါးစွန့်ဉဏ်ကြီး၅ပါးစွန့်ကြေပေကံလူဒန်းနဲ့သာသမိဇနီးများတွေကိုစွန့်တယ်။နောက်ပါရမီ၁၀ပါးဒါနစွန့်ကြေပေကံလူဒန်းခြင်းသီလစောင့်တည်ခြင်းသီလကိုကျင့်တရားမြေအောင်လုပ်ခြင်းခန္တီတိကံခြင်းသစ္စာတရားမြေခြင်းစတဲ့ပါရမီ၁၀ပါးအပြား၃၀အဲ့တော့လေးပြည့်ရှင်တဲ့ကဘာတသိမ့်မှာလုပ်ခဲ့တဲ့ဒီစွန့်ဉဏ်ကြီး၅ပါးသရိယာ၃ပါးပါရမီ၁၀ပါးဒီအကျင့်တရားတွေဟာဘာဖြစ်တယ်လဲဆိုတော့ဘောဓိပါစနံနဲ့မဉ္ဇဉ်သဗ္ဗညုတဉာဏ်ကိုပတုပ္ပနေတရားတတိဖြင့်ရင့်ကျက်စေနိုင်ပါတယ်ရသိနိုင်ပါတယ်လို့မြတ်စွာဘုရားကိုတော်တိုင်းသရိယာပိဋကစတဲ့ပါဠိတော်တွေမှာဟောကြားခဲ့ပါတယ်ရှင်သာရိပုတ္တရာကိုမင်ကြားခဲ့တယ်အဲ့တော့ဒီပါဠိတော်တွေမှာလည်းမြတ်စွာဘုရားကဒါနစတဲ့ပါရမီတရားတွေဟာဘောဓိဉာဏ်မဉ္ဇဉ်သဗ္ဗညုတဉာဏ်ကိုရင့်ကျက်စေနိုင်တယ်ရသိနိုင်တယ်ပတုပ္ပနေတရားတတိတဲ့အထောက်ပံ့ဖြစ်စေနိုင်တယ်လို့ဟောကြားခဲ့တယ်အဲ့တော့ဒါနကြောင့်တန်ត្រာရှိပါတယ်ဆိုလို့ရှိရင်ဘာဖြစ်မလဲဒီမြတ်စွာဘုရားဆုံးမခဲ့တဲ့သာသနာဒီဒါနနဲ့တက်တဲ့အဆုံးအမတွေကိုပယ်ဖြတ်ရရောက်တယ်ဒါတွေကမှားပါတယ်လို့ပြောရရောက်တယ်ပျောက်ကွယ်သွားအောင်လုပ်ရရောက်တယ်တဲ့ ဒါကြောင့်ဝိသုဒ္ဓံဆရာတော်ဘုရားကြီးဟာဒါလေးတွေကိုတေချာမင်ကြားတော်မူခဲ့တာပါတေချာသုံးသပ်ပြီးတော့ကြားတော်မူခဲ့တာပါအဲ့တော့ယောနိမီးဘိုးလိုင်ကပညာရှင်ဖြစ်တဲ့သူတော်ကောင်းဖြစ်တဲ့သို့တော်သူ့ရဲ့စိတ်ဓာတ်ဟာအတ္တတတမထေလူဒီဘဝမှာမဖို့နိဗ္ဗာန်ရရှိခြင်းနဲ့စေတနာနဲ့ရေးသွားတာဖြစ်ကောင်းဖြစ်နိုင်တယ်တဲ့ဒါကြောင့်မို့ဒါနကိုနှိမ်တဲ့သဘောတွေ၅ပါးတိလ၈ပါးတိလ၁၀ပါးတိလကိုနှိမ်ချတဲ့သဘောတွေနဲ့ရေးသွားတာဖြစ်နိုင်တယ်အဲ့ဒီလိုယူဆတွေကိုနောက်ပုဂ္ဂိုလ်တွေကအမှန်ယူဆသွားလို့ရှိရင်သာသနာတော်ကြီးရဲ့အန္တရာယ်ဖြစ်တယ်တက္ကန္တရေမက္ကန္တရေတွေဖြစ်တယ်မြတ်စွာဘုရားရဲ့ဆုံးမကိုစော်ကားရာရောက်တယ်ပုခ္ခရာရောက်တယ်မြတ်စွာဘုရားရဲ့သာသနာတော်ကြီးညှို့နှွမ်းပျောက်ကွယ်သွားအောင်ပြုလုပ်ရာရောက်ပါတယ်ဆိုပြီးသုံးသပ်သွားခဲ့ပါတယ်ဒါလေးတွေဟာသိပြီးတော့မှတ်သားလျာကောင်းနေပေါ့ဒါကြောင့်ဘုန်းကြီးတို့ဒီအယူဆတွေဟာမှန်သလားမှားသလားဒါလေးတွေကိုသုံးသပ်ဖို့လိုလာတယ်အဲ့တော့ဒီအယူဆတွေဟာမှန်တယ်လို့ယူဆလိုက်လို့ရှိရင်မြတ်စွာဘုရားရဲ့သာသနာတော်ကြီးကိုကစော်ကားရရောက်သွားတယ်။မြတ်စွာဘုရားဟောလိုက်တဲ့တရားတွေကအမှားတွေပါလို့ပြောရရောက်သွားတယ်။နောက်တန်ခိုင်းတဲ့မထေဆက်ဆက်တင်ခဲ့တဲ့ဒီပါဠိတော်တွေကလည်းပဲဒါတွေကအမှားတွေလို့ယူဆရရောက်သွားတယ်။မြတ်စွာဘုရားကမဉ္ဇဉ်သဗ္ဗညုတဉာဏ်တိပကတုပနိတ္တယတတိနဲ့ရင့်ကျက်စေနိုင်ပါတယ်လို့တည်လင်းဟောခဲ့ပါတယ်။ဒါကြောင့်မို့ဒါလေးတွေဟာတတိထားစရာကောင်းတယ်။ယောမင်းကြီးဘိုးလိုင်ကလည်းပဲပညာရှိသူတော်ကောင်းကြီးဖြစ်ပေမဲ့လို့ကျမ်းစာမကျွမ်းကျင်တဲ့အတွက်ဒါမျိုးလေးတွေရေးသားသွားတာဖြစ်ကောင်းဖြစ်နိုင်တယ်လို့သုံးသပ်လို့ရပါတယ်။အဲ့တော့ဒီနေရာမှာဘုန်းကြီးတို့ဒါနကြောင့်တန်ត្រာရှည်တယ်ဆိုတာနဲ့ဆက်ပြီးတော့အတ္တတ္တမထေအကြောင်းနဲ့ဆက်ပြီးတော့အထာကရာမှာလာတဲ့ဇာတ်မာဝိသုဒ္ဓံဆရာတော်ဘုရားကြီးအရေးကြီးပြောခဲ့တဲ့ဇာတ်လေးတွေဘုန်းကြီးသုံးသပ်ပြီးတော့ပုဂ္ဂိုလ်၃မျိုးနဲ့ထုတ်ပြ။ဒီပုဂ္ဂိုလ်၃မျိုးနဲ့ထုတ်ပြလိုက်လို့ရှိရင်ဘာဖြစ်သွားမလဲ။ဒီပုဂ္ဂိုလ်၃မျိုးရဲ့အကြောင်းကိုသိလိုက်လို့ရှိရင်ဘယ်လိုပုဂ္ဂိုလ်မျိုးဟာဒါနမပြုသင့်ဘူးလဲ။ဘလူတန်ဃာတော်ရှင်မြတ်တရားစာတင်စာချတွေလုံမနေသင်ဘူးလေဘလူတန်ဃာတော်ရှင်မြတ်တရားတော့စာတင်စာချတွေလုံသင်တယ်လေဒါလေးတွေသဘောပေါက်သွားလိမ့်မယ်လူပုဂ္ဂိုလ်တွေဆိုရင်ဘလူတွေကဒါနမပြုသင်ဘူးလေဘသူတွေကတော့ဒါနကိုပြုသင်တယ်လေအဲ့တော့ဒါနကြောင့်တန်ត្រာရှည်သလားမရှည်ဘူးလားဆိုတာကတော့သောသောမြတ်စွာဘုရားဟောကြားခဲ့တဲ့တရားတော်တွေနဲ့ထောက်ပြီးတော့ဒါဆိုရင်အရေးကြီးတဲ့သိလောက်ပြီအဲ့တော့ပုဂ္ဂိုလ်၃မျိုးနဲ့ပြောလိုက်လို့ရှိရင်တော့ပို့ပြီးတော့ထင်ရှားသွားပါလိမ့်မယ်ကဲဒါကြောင့်အာလုံပရိသတ်ဘုန်းကြီးပုဂ္ဂိုလ်၃မျိုးကိုဆောင်းပုံလေးစီထားတယ်ကဲအာလုံလက်အုပ်ချီပြီးတော့လိုက်ဆိုလိုက်နော်ကဲလိုက်ဆိုကိလေနွန်ချာပျော်ရွှင်ညာမတ္တာအုပ်စုတစ်ခုပဲကိလေနွန်ချာပျော်ရွှင်ညာမတ္တာအုပ်စုတစ်ခုပဲအဲ့ဒါကနံပါတ်၁အုပ်စုနံပါတ်၁အုပ်စုကဘာလဲဆိုတော့လူပဲဖြစ်ဖြစ်တန်ဃာတော်ရှင်ပဲဖြစ်ဖြစ်ကိလေသာနှွန်ကြားထဲမှာပျော်ရွှင်နေတဲ့ပုဂ္ဂိုလ်တွေတဲ့ဒါတွေကတအုပ်စုဘုန်းကြီးတို့လူတွေထဲမှာလည်းပဲကြည့်လိုက်ပေါ့ကိုယ်ပတ်ဝန်းကျင်လည်းပဲကြည့်လိုက်ပေါ့ဘာဖြစ်လဲတချို့ဆိုရင်ကုသိုလ်ဆိုတာပြုနေပြုထားသိပ်ပြီးတော့မရှိဘူးအမြဲတမ်းပဲသူစားတောက်နေတယ်သူမိသားစုစားတောက်နေတယ်အမြဲတမ်းအကုသိုလ်တွေနဲ့ရောထွေးနေတယ်သူ့ရဲ့အတွေ့အကြုံကသူများအသက်သက်ပြီးတော့ဒုမို့သူများဥစ္စာခိုးပြီးတော့လိန်ညာပြီးတော့နောက်ပြီးတော့မဟုတ်တာတွေလုပ်ပြီးတော့အတ္တမိုးဝမ်းကြောင်းပြုတ်နေတယ်တက်တဲလုံးအကုသိုလ်တွေနဲ့ပျော်နေတယ်တဲ့ဒီလိုပုံကူမျိုးတွေလည်းကိုယ်ပဝန်းကျင်မှာရှိတတ်ပါတယ်ဒါနပြုမပြုဘူးသီလလည်းပဲမဆောက်ဒီဘာဝနာလည်းမလုပ်လုပ်တဲ့အခါမှာလည်းပဲဒါနလေးလုပ်ပါရဲ့လုပ်တာလည်းပဲကုသိုလ်စစ်စစ်ကနည်းနည်းလေးတွေဂုံလေးပကတနာတွေနဲ့ငါလူကိုလူသိအောင်ဘယ်လိုလုပ်မလဲဒါတွေနဲ့ချိန်ကုန်လို့သူ့ရဲ့လူလေးတစ်ခုလုပ်တာဘေးရကြည့်ရတာသူတော်ကောင်းတွေမှာမောလိုက်တာကုသိုလ်စစ်စစ်ကဘာမှမရှိဘူးကုံပကဒနာရီနဲ့သူ့ကိုချီးကျူးစေခြင်းနာဒီဌာနကြောင့်နောက်ဘဝလူချမ်းသာတွေခံစားခြင်းနာနောက်ဘဝစီးပွားရေးတက်ခြင်းနာဒီဘဝပြေးလဲခြင်းနာဒီစိတ်တွေနဲ့ပြုတယ်ဆိုရင်ဒါလည်းပဲအကုသိုလ်နဲ့ပျော်တယ်လို့ပဲပြောရတယ်အဲ့တော့အများအားဖြင့်အကုသိုလ်တွေနဲ့ပဲပျော်ပြီးကုသိုလ်ကိုမလုပ်ဘူးလုံပြန်တော့လည်းပဲကုံပကဒနာရီနဲ့အကုသိုလ်တွေမှာညှဉ်းနွမ်းနေတဲ့ပုံကိုယ်တွေဒါမျိုးကတအုပ်စုရှိတယ်တဲ့တဏ္ဍာရရှင်မြတ်တွေလည်းပဲဒီတိုင်းပါပဲမြတ်စွာဘုရားကစာတင်စာချတရားဟောတရားပြပရိယတိအလုပฏิပတ်တိညာကမှာဘုရားပြုမေတ္တာပွားတရားရှုမှတ်မှုပฏิပတ်တိအလုဒီအလုနှစ်ခုကိုမြတ်စွာဘုရားကဖွင့်ပြုတယ်တချို့တဏ္ဍာရရှင်မြတ်တွေကြဒီအလုနှစ်လုံးကိုစွန့်ပြီးတော့စီပွားရေးဆန်းဆန်းနေအလောင်းစားဆန်းဆန်းနေဒါမျိုးတွေလုပ်နေလို့ရှင်ဒါတွေကလည်းပဲကိလေသာလွန်ကြားထဲမှာပျော်ရွှင်နေတာလို့ကောက်ချက်ချလို့ရတယ်ပေါ့အဲ့တော့ဒါမျိုးကလောကမှာတအုပ်စုရှိတယ်ဒီလိုပုဂ္ဂိုလ်တွေကြတော့မဂ္ဂိုလ်နိဗ္ဗာန်ရနိုင်သလားသူတို့ရဲ့အိမ်မက်ထဲမှာမဂ္ဂိုလ်နိဗ္ဗာန်ဆိုတာရှိမှတော့မဟုတ်ပါဘူးဥပ ဥပမာအပြင်အင်မတန်ဆင်းရဲပြီးတော့တောင်းစားနေတဲ့ပုဂ္ဂိုလ်တရားဟာရှင်ဘုရင်ဖြစ်ဖို့စိတ်မရှိသလိုအိမ်မက်မမတ်သလိုပဲဒီလိုအာဟုတုံနှံကြားထဲမှာပျော်နေတဲ့ပုဂ္ဂိုလ်တွေကနိဗ္ဗာန်ကုလိုချင်သလားဘာလားမဟုတ်ဆိုတာသူတို့မှဘာမှမသိပါဘူးသူတို့ရဲ့ဘဝနဲ့သူတို့အာဟုတုံတွေလုံးပြီးတနေ့နဲ့တနေ့ပျော်ရွှင်နေတာဒါမျိုးကအုပ်စုတစ်ခုရှိတယ်တဲ့နောက်ဒုတိယအုပ်စုလေးကြော်ပြီးတော့တတိယအုပ်စုလေးပြောပြမယ်ကဲအားလုံးလိုက်ဆိုချက်ချင်းမှတ်ဖို့ရယူလို့မိတ်ဆွေအုပ်စုတစ်ခုပဲချက်ချင်းမှတ်ဖို့ရယူလို့မိတ်ဆွေအုပ်စုတစ်ခုပဲအဲ့တော့ဒီအုပ်စုကကြတော့ဘာလဲဆိုတော့ခုနကအတ္တတထမထေကြည့်လိုက်ပေါ့မြတ်စွာဘုရားကပရိနိဗ္ဗာန်လေးလကြာရင်ပရိနိဗ္ဗာန်ဆံမယ်လို့မိန့်တော်မူတဲ့အခါမှာငါဟာမြတ်စွာဘုရားတတ်တော်တရားရှိစဉ်မှာပဲအရဟတမရတ္တဘူနဲ့ယန္နာအရဟတမရတ္တဘူကိုရအောင်ယူပြီးယန္နာဖြစ်အောင်ကြိုးစားမယ်။မြတ်စွာဘုရားကိုအကောင်းဆုံးပူဇော်မယ်ဆိုပြီးတော့မြတ်စွာဘုရားတန်ဝေယဝိသလည်းမလုပ်ဂျဟန်တော်ဒီနဲ့လာပြီးတော့ဘာလုပ်ပေးရမလဲမတိုင်မြင်မင်းနဲ့ကိုတရားကိုရှုမှတ်နေတော့တာ။ဘယ်ချိန်ဒီမှာရှုမှတ်တယ်လဲဆိုတော့အဲ့ချိန်မှတပါးကျန်တဲ့ချိန်မှစာကျင်တော့ချင်းအကုန်လုံးတတိတရားနဲ့ဝိပဿနာရှုနေတယ်တဲ့။အဲ့ဒီလိုခုချက်ချင်းပဲမဖို့နိဗ္ဗာန်ကိုမျက်မှောက်ပြုကျင်တဲ့စိတ်နဲ့ဝိပဿနာရှုနေတဲ့အုပ်စုကတအုပ်စုရှိတယ်တဲ့။ဒါလည်းပဲခွန်ကြီးတို့ရှိတတ်ပါတယ်။ရှားတော့ရှားတာပေါ့။အဲ့တော့ခွန်ကြီးတို့သတ္တတန်တိုင်းနာမတင်ခင်တုန်းကခွန်ကြီးတို့မင်းကွန်တိပိတကဆရာတော်ဖျားကြီးရဲ့အရင်ဝိနည်းငါးချမ်းကိုအာကုန်ပြန်ပြီးတော့အောင်သွားတယ်ဆရာတော်အရှင်ပညာသာရဆိုတာရှိတယ်။အဲ့ဒီဆရာတော်ကြတော့ဒီတတိယအုပ်စုတွေပါမှာပေါ့။သူကဘယ်လိုလဲဆိုတော့တရားရှိမှတ်တယ်တိပိတကပြန်ဖို့တောင်းမှမနေတိုက်တော့တဲ့တဘုံပြန်ပြီးတဲ့ကနောက်ဆက်မပြေပြရသေးနဲ့သူ့လို့ပဲလုပ်မယ်ဆိုပြီးတော့ဘာလုပ်တယ်လဲဆိုတော့ဝိပဿနာကိုပဲရှုနေတော့တာဆုံးလေးခံစားပြီးတော့တကားပိတ်ပြီးရှုတာနောက်ဆုံးမှတရားရှိမှရင်လည်းပြန်တော်မူနေတာပဲဘေးကတောင်းမှမတိလိုက်ကြပါဘူးအဲ့ဒီဟာမျိုးကြတော့ဘာလဲဆိုတော့ခုချက်ချင်းမဖို့နိဗ္ဗာန်ကိုရရမယ်ဆိုတဲ့စိတ်တည်းနဲ့ဝိပဿနာရှုတဲ့အုပ်စုတွေတဲ့ယဟန်တော်တွေမှာလည်းပဲဒါမျိုးရှိကောင်းရှိနိုင်တယ်လူတွေထဲမှာလည်းပဲရှိကျင်ရှိမှာပေါ့အဲ့တော့ဒီလိုပုဂ္ဂိုလ်မျိုးကြတော့ဘာလဲဆိုတော့အစ္ဆရတ္တဝိပဿကပုဂ္ဂိုလ်တဲ့သူတို့ကြတော့ဘယ်လိုချွန်းကျွဲ့ရှိလဲဆိုတော့ဣဇာရတဝိပတကောပဏဣဇဝသူဝေဝတိပတိဝေဒံပတ္ထယမာနောဝိစရတိဒေနာဥပိဇာယဝတ္တာရိနိဟာပိတဝအတ္တနောကိစ္စမေဝကာတပံနဲ့အဲ့တော့ယဟန်ဖြစ်လို့ရှိရင်လည်းဒီလိုဝိပဿနာနဲ့24နာရီတည်းဆက်အချိန်မှတစ်ပါးရှုမှတ်နေတဲ့တန်ဃာတော်ရှင်မြတ်တွေကိုဣဇာရတဝိပတကတကယ်ဝိပဿနာလို့ကိုတေးသေးကြီးကြီးလုပ်နေတဲ့တန်ဃာတော်ရှင်မြတ်တွေလို့ခေါ်ရတယ်သူတို့ကြတော့ဟုတ်တယ်ဥပိ္ပဇာယဝတ်ဆရာရဲ့ဝေယဝိသမလုံနဲ့စာတင်စာချမလုံနဲ့ဘာဖြစ်လဲစာတင်စာချလုပ်ရင်တမာတိပြက်သွားမှာပေါ့သူက24နာရီတည်းဆက်အချိန်မှတပါတရားရှိမှတ်နေရဆိုစာလည်းမတင်နဲ့စာလည်းမချနဲ့တရားလည်းမဟောနဲ့တရားလည်းမပြနဲ့တပြည့်စီလည်းမလဲနဲ့ဝေယဝိသလည်းမလုံနဲ့တာရင်နာရင်မလိုက်နဲ့တရားပဲရှိပါတဲ့ဘာဖြစ်လို့လဲအတ္တနောကိစ္စမေဝကာတ္တပံမိမိရဲ့ကိစ္စကဝိပဿနာရှိဖို့မဟုတ်ဘုနိဗ္ဗာန်ကိုမျက်မှောက်ပြုဖို့နိဗ္ဗာန်ကိုမျက်မှောက်ဒီဘဝမှာပဲခုချက်ချင်းပြုဖို့အဲ့တော့ဒီကိစ္စကိုပဲလုပ်ပါကျန်တဲ့စာတင်စာကြတရားဟောတရားပြတာရေးနာရေးတွေလုပ်မနေနဲ့ဝေယဝိသမလုပ်ပါနဲ့တော့တဲ့ဒီလိုပုံပုံမျိုးကိုတော့ခွင့်ပြုပါတယ်လူတွေလည်းပဲဒီတိုင်းပဲ24နာရီတည်းအားထုတ်နေတဲ့မျိုးသားမျိုးသမီးတွေရှိခဲ့လို့ရှိရင်ဥပမာဖြင့်တလတရားထိုင်နေတလအတွင်းမှာဘာမှမလုပ်ဘဲနဲ့ဝိပဿနာရှုနေတဲ့အချိန်မှတပါရှုနေတယ်ဆိုရင်ဟုတ်တယ်ဒီမျိုးသားမျိုးသမီးဟာမိဘဝေယဝိသမလုံနဲ့ဘာဖြစ်လို့လဲလုံလိုက်ရင်တမာရီပြက်ပြီးမဟုတ်နိဗ္ဗာန်နဲ့ဝေသွားမှာပေါ့ဒါနာသွားမလုံနဲ့ဒါနလုပ်လိုက်ရင်ဘာဖြစ်မလဲတမာရီအားနေသွားမှာပေါ့ကျန်တဲ့လူမှုရေးကိစ္စတွေသွားမလုပ်နဲ့ကိုတရားကိုပဲရှုမှတ်တော့တဲ့ဘာဖြစ်လို့လဲသူဟာခုချက်ချင်းပဲမနှက်ပမ်းမဲ့တပတ်ခါပဲတရားထူးရကြည်ရမယ်ဆိုတဲ့စိတ်နဲ့24နာရီတည်းတည်းတရားရှုမှတ်နေတာဒီလိုပုဂ္ဂိုလ်မျိုးကတော့ဟုတ်တယ်ဒါနလည်းပဲမလုပ်သင့်ဘူးဝေယဝိသလည်းမလုပ်သင့်ဘူးတာသမီကိစ္စမိဘကိစ္စမလုပ်သင့်ဘူးတရားပဲရှုမှတ်ပါတဲ့စာပေမှာဒါမျိုးဖွင့်ပြချက်ရှိပါတယ်ဒါကြောင့်ဘုန်းကြီးတို့စောစောကပြောခဲ့ကြတယ်ယောမင်းကြီးရဲ့စာတွေကိုဖတ်ပြီးတော့ကောက်ချက်ချတဲ့ပုံကိုယ်တွေခုခေတ်လည်းပဲတချို့ဟောပြောနေတဲ့ပုံကိုယ်တွေစောစောကတက္ကမတယောက်ခွန်ကြီးမေးတယ်ဒါနကြောင့်တန်ត្រာရှိတယ်ဆိုတာဟုတ်ပါသလားဆိုတော့ဒီလိုတတိယအုပ်စုထဲမှာကိုယ့်ကိုယ်ကိုပါနေတယ်ဆိုရင်တော့ဟုတ်တယ်ဒါနကြောင့်တန်ត្រာရှိနေတယ်သွားမပြုတ်နဲ့တမာရီပြက်သွားလိမ့်မယ်ဝိပဿနာကဆက်ရှုပါလို့ဒီလိုပဲတိုက်တွန်းရမှာပေါ့အဲ့တော့ဒီလိုမှမဟုတ်ဘဲနဲ့24နာရီတည်းတည်းတရားရှုမှတ်တာမဟုတ်ဘဲနဲ့စီးပွားရေးလည်းပဲလုပ်ပါရဲ့ဒါနလည်းပဲပြုပါရဲ့ဝေယဝိသလည်းလုပ်ပါရဲ့ဒီလို24နာရီတည်းတည်းတရားရှိမှတ်နေတာမဟုတ်ပါဘူးဆိုရင်တော့ဒါနပြည့်မပြောသင့်ပါဘူး ကိုကိုကိုဒီအုပ်စုထဲမှာပါနေမှဒါနကြောင့်တန်ត្រာရှိတယ်ဆိုတဲ့စကားမှန်ကောင်းမှန်နိုင်ပါတယ်ဒါကြောင့်မဝိသကတို့နာတပိန်တို့ကြတော့တရားထူးရပြီးတဲ့ကတော့တောတပန်ဖြစ်တဲ့အခါမှာဒါန၉တောင်မှပြုတ်သွားပါသေးတယ်ဒါလေးတွေဟာတတိထားစရာကောင်းနေပေါ့ဒါကြောင့်ဘုန်းကြီးတို့ဒါနကြောင့်တန်ត្រာရှိတယ်လို့ပြောတဲ့ပုဂ္ဂိုလ်တွေကိုသူတို့ကဲဖြတ်ကြည့်လိုက်လို့ရှိရင်ဒီတတိယအုပ်စုဝိပဿနာကိုတရက်ဆက်24နာရီခုပဲမဟုတ်နိဗ္ဗာန်ရမယ်ဆိုတဲ့စိတ်နဲ့တကယ်ရှုမှတ်နေတဲ့ပုဂ္ဂိုလ်တွေဟုတ်ပါသလားလို့ပြန်ပြီးတော့ကဲဖြတ်ရပါတယ်တကယ်လို့အဲ့ဒီလိုလုပ်နေတဲ့ဆိုရင်သူတို့စကားမှန်ကန်တယ်လို့သုံးသပ်လို့ရတယ်။စာပေမှာလည်းပဲဒီလိုပုံကူမျိုးကိုခွင့်ပြုချက်ရှိတယ်။တန်ခါတော်ရှင်မြတ်တွေကိုလည်းပဲစာတင်စာချတရားတော်တရားပြတယ်ဒါမျိုးပုံကူဆိုရင်မလုပ်စေချင်ဘူး။တမာရီအားနည်းပြီးတော့မဟုတ်နိဗ္ဗာန်နဲ့ဝေသွားမှစိုးလို့တဲ့။အဲ့တော့ဒီလိုမှမဟုတ်ဘူးဆိုရင်ဒီစကားကိုတော့မပြောတင်ပါဘူး။ဒါကတတိယအုပ်စုကဲအလုံးပြန်ဆိုကြည့်မယ်။ကီလေနွန်ကြာပျော်ရွှင်ညာမတ္တာအုပ်စုတစ်ခုပဲချက်ချင်းမတ်ဖို့ရယူလို့မိတ်ဆွေအုပ်စုတစ်ခုပဲကတတ္တရာအုပ်စုသွားမယ်ပါရမီစွမ်းအားကျင့်စဉ်များကြိုးစားအုပ်စုတစ်ခုပဲပါရမီစွမ်းအားကျင့်စဉ်များကျိုးစားအုပ်စုတစ်ခုပဲဘုန်းကြီးတို့ဒုတိယအုပ်စုဒါကပထမအုပ်စုကကိရိတာရီနဲ့ပြောနေတဲ့တန်ခါတော်ရှင်မြတ်တွေလူပုဂ္ဂိုလ်တွေသူတို့ကတော့မကုန်နိဗ္ဗာန်အိမ်မက်ကိုမှတ်မှာမဟုတ်ပါဘူးတတိယအုပ်စုကြတော့လည်းပဲအမြဲတမ်းတရက်ဆက်သူပဲမကုန်နိဗ္ဗာန်ရမယ်လို့အားထုတ်နေတဲ့ပုဂ္ဂိုလ်တွေသူတို့ကတော့ဒါနမပြုတင်ဘူးစာမချတင်ဘူးစာမတင်နိုင်ဘူးတရားမဟောတင်ဘူးသူအလုပ်ကိုပဲလုပ်တင်တယ်အဲ့တော့ဒါနကြောင့်တန်ត្រာရှိတယ်ဆိုတာပြောရမယ့်ပုဂ္ဂိုလ်ကဒီလိုတတိယအုပ်စုပဲပါဝင်တဲ့ပုဂ္ဂိုလ်ဆိုရင်ပြောတင်ပြောနိုင်ကောင်းတယ်တဲ့ဒီလိုမှမဟုတ်ပဲနဲ့ပါရမီစွမ်းအားကျင့်စဉ်များကြိုးစားအုပ်စုတစ်ခုပဲဒီလိုမှမဟုတ်ပဲနဲ့တရားစက္ကန့်ဝင်လို့ရှိရင်လည်းပဲတစ်လစက္ကန့်ဝင်တယ်တရားရှုမှတ်တယ်ရှုမှတ်တဲ့ချိန်မှာလည်းပဲမဖို့နေပြန်ရမယ်ဆိုတဲ့စိတ်နဲ့ရှုမှတ်တယ်တကယ်လို့ရရင်လည်းရသွားမယ်တကယ်လို့မရသေးဘူးဝိပဿနာရှုတဲ့လူကနားအောင်မယ်ဆိုပြီးအိမ်ပြန်လာလို့ရှိရင်စီးပွားရေးလုပ်တယ်အဲ့တော့ဒီလိုပုဂ္ဂိုလ်မျိုးကြဒါနာလည်းပဲပြုရမှာပဲနောက်ပြီးတော့သီလလည်းပဲစောင့်တည်ရမှာပဲမိဘကိုလည်းပဲပြုစုရမှာပဲသာသမီကိုလည်းပဲစောင့်ရှောက်ရမှာပဲရရင်ရရင်သာသနာ့ရုပ်လည်းပဲဆောင်ရွက်ရမှာပဲအဲ့တော့ဒါနာလည်းပဲသင်တယ်လို့ပြုတယ်တရားလည်းပဲသင်တယ်လို့ရှုမှတ်တယ်သောသောကတတိယအုပ်စုပုဂ္ဂိုလ်လို့ဒီဒုတိယအုပ်စုတွေကတော့အမြဲတမ်းဝိပဿနာမရှုနိုင်ဘူးသူ့ချိန်ပိုင်းလေးနဲ့သူလုပ်တယ်ဒီလိုပုဂ္ဂိုလ်မျိုးတွေကြတော့ဒါနသီလဘာဝနာဝေယဝစ္စကုသိုလ်အားလုံးလုပ်ရမယ်တဲ့အဘိဓမ္မာသရိကဝတ္တဉ္စီပူရင်တော်ဧဝရိယဖလာရိနိပစ္စည်းကရောတိဟိမိုင်းအဘိဓမ္မာသရိကဝတ္တံလွန်ကဲ့မည်မည်ဖြစ်ခြင်းရတဲ့ခြင်းဝုကိုပူရင်တော်ဧဝဖြစ်ခြင်းနေခြင်းပင်အရိယဖလာရိနိအရိယပူဇာယိတိတို့ကိုတစ္စည်းကရောတိမျက်မှောက်ပြုနိုင်ပါ၏အဘိဓမ္မာသရိကဝတ္တဉ္စီပူရင်တော်ဧဝရိယဖလာရိနိတစ္စည်းကရောတိအရိယဖလာရိနိအရိယမက္ခုတို့ကိုနိဗ္ဗာန်တရားတို့ကိုတစ္စည်းကရောတိမျက်မှောက်ပြုနိုင်ပါ၏ဤသည်သို့အာသရိယေရှေးဆရာတို့သည်ဝုဒ္ဒံကောင်းစွာမသွေမိန်ကြားတော်မူခဲ့ပါသည်တည်းအဲ့ဒီလိုပထမအုပ်စုတည်းလည်းကိုယ့်ကိုယ်ကိုမပါဝင်ဘူးကိလေသာနဲ့လည်းပဲပျော်တာမဟုတ်ဘူးတတိယအုပ်စုတို့ဝိပဿနာဝယ်ချိန်ကြီးအားထုတ်နေတာလည်းမဟုတ်ဘူးဆိုရင်ဝေယဝစ္စလည်းလောက်ရမှာပဲအဲ့တော့ဆရာသမားကြီးရဲ့ဝေယဝစ္စလေးလှုပ်ရင်းနဲ့လည်းပဲလှုပ်နေတဲ့ချိန်ကိလေသာလေးတွေကင်းနေတာပဲတတင်ကပန်းနဲ့ပယ်နေတာယနေ့သောတဂါတဂါမလေးလည်းပဲကိုယ့်ကိုယ်ကိုစဉ်းစားကြည့်ပေါ့ယနေ့တန်ဃာတော်ရှင်မြတ်ကြီးရဲ့ပယိတရားနားတဲ့ချိန်ကိလေသာလေးတွေကင်းနေတာပဲတန်ဃာတော်ရှင်မြတ်ကြီးဆွန်လောင်းတဲ့ချိန်ခုလိုတရားနားတဲ့ချိန်ခါတိုင်းကမှဆိုအိမ်ရဲ့ရဲ့ထဲမှာဆိုရင်ဟိုလူအတင်းပြောဒီလူအတင်းပြောဘာလိုချင်စီးပွားရေးဆင်မပြေလို့ဒေါသဖြစ်လောဘဖြစ်နေအကုသိုလ်တွေဖြစ်နေခုချိန်မှဆိုရင်ကိလေသာကနည်းနေမှာပဲအဲ့တော့ဒီလိုကိလေသာလေးတွေတရင်ကပံအပြင်ပယ်ပယ်သွားလို့ရှိရင်တဲ့အာဘိဓမ္မာသရိကဝတ္တဉ္စီပူရင်တော်ယေဝရိယပလာရိနိတစ္စည်းကရောတိတဲ့ဒီလိုကိလေသာလေးတွေတစ်ဆင့်တစ်ဆင့်နည်းနည်းပေါင်းလုံရင်းလုံရင်းနဲ့နောက်ဆုံးကိလေသာတွေတက္ကာတွေဝိသိကိစ္စလုံးဝပျောက်သွားပါတယ်ကျင်းသွားပါတယ်ဆိုရင်သောတာပန်ဖြစ်သွားတယ်လောဘဒေါသမောဟတွေအလုံးပုံတဲ့နေရာရန်တာဖြစ်သွားတာပဲအဲ့တော့ကိလေသာဆိုတာတစ်ခါတည်းနဲ့အကုန်ပယ်လို့မရပါဘူးနည်းနည်းချင်းနည်းနည်းချင်းပယ်သွားရတယ်တဲ့ဘုန်းကြီးတို့တန်ခါတော်ရှင်မြတ်တွေဆိုရင်စာတင်စာချလုံရင်းနဲ့ပေးရတယ်စေနာကောင်းလေးတွေနဲ့လုံရတယ်တရားဝင်နေပဲငါတရားဝင်လာပြီးတော့တခါတော်မှဒီအသိဉာဏ်ကြွယ်ကြပါစေလမ်းမှရောက်ကြပါစေဆိုပြီးတော့စေနာနဲ့ဟောရင်းနဲ့အဲ့လိုစေနာနဲ့ဟောရင်ဘုန်းကြီးတို့ရဲ့စိတ်ထဲမှာကုသိုလ်တွေဖြစ်လို့တခါတော်မှဒီနားလဲစေချင်တာတခါတော်မှတွေလည်းပဲတရားနာတဲ့ကောင်မှတေချာနာယူပြီးတော့ ဩဒီတရားတွေမြတ်စွာဘုရားဒီလိုဟောခဲ့ပါလားစဉ်းစားပြီးတော့ငါတို့လက်နိုင်နိုင်များလိုက်နာကျင့်သုံးမယ်ဆိုရင်ကိလေသာတွေပါလို့အဲ့ဒီလိုကိလေသာတွေပါပြီးတော့ကုန်သွားလို့ရှိရင်အရိယာပုဂ္ဂိုလ်ဆိုတာဖြစ်သွားတယ်တဲ့ဒါတွေလည်းပဲကိလေသာတွေတစ်ဖြည်းဖြည်းနဲ့ကုန်ရင်းနဲ့နိဗ္ဗာန်ကြီးရောက်စေနိုင်တယ်ဒါနာပြုတယ်ဆိုလို့ရှိရင်လည်းပဲကိုယ်ရှိတဲ့ပစ္စည်းကိုစွန့်လွတ်လိုက်တယ်အဲ့တော့စာပေမှာဘုန်းကြီးတို့ဘယ်လိုဆိုထားတယ်လဲဆိုတော့ဒီဝိဝတ္တနေတိတာကုသိုလ်ပြုလို့ရှိရင်နိဗ္ဗာန်ကိုရစေနိုင်တယ်တဲ့ဘာလဲဆိုတော့ဣဒံမေတ္တာနအတဝကယဝံဟောတုတိဧဝံပနာဝိဝတ္တံပတ္တိန္ဒေနဝိဝတ္တဝတ္တေနသမ္မာထပိတံအရတအရဟတံတိပိဋိကဘောဓိညာနံတိသဗ္ဗညုတညာနံတိဓာတုံတကောတိယေဝအရဟတံအပတဝပရိယောသနနာကိစ္စတိတဲ့ဣဒံမေတ္တာနအတဝကယဝံဟောတုငါရဲ့ဒီကုသိုလ်ကောင်းမှုဟာအတော်လေးပါကိုယ်စုံတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြရစေလို့အာယုံပြုပြီးလှူရပါတယ်အဲ့တော့ဒီတန်တရာဆင်းရဲကြီးရဲ့ကျွတ်လွတ်ခြင်းနဲ့စိတ်လှူရမှာပဲဒီခန္ဓာကြီးဟာအိုတယ်နားတယ်သေးတယ်တချို့ဆိုရင်အိယာထဲမှာလဲပြီးဘာမှမလုပ်နိုင်တဲ့ဒုက္ခတွေဒီဒုက္ခတွေကိုမြင်ပြီးတော့ဒီခန္ဓာဆင်းရဲတန်တရာဆင်းရဲရဲ့လွတ်မြောက်ရာနိဗ္ဗာန်အတွက်ဒီဒါနဟာအထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီးလှူရတယ်တနည်းအားဖြင့်တန်ဃာတော်ရှင်မြတ်တွေငါတို့ရဲ့ပစ္စည်းကိုသုံးဆောင်ပြီးတော့ချမ်းချမ်းသာသာနဲ့တန်တနာအလုပ်ကိုလုပ်ဆောင်နိုင်ကြပါလိမ့်သာသနာတော်ကြီးရှိအောင်ဆောင်ရွက်နိုင်ပါစေဆိုတဲ့စိတ်နဲ့လှူလိုက်လို့ရှင်စိတ်လေးကတန်ရှင်းကျူစင်လို့ပြည်တာကြီးကင်းလို့အဲ့ဒီလိုကုသိုလ်မျိုးကဘာဖြစ်တယ်လဲဆိုတော့ဝိဝတ္တနေတိတာကုသိုလ်လို့ခေါ်ရတယ်အရတ္တံတိတဲ့ပကတိသာဝကမဟာသာဝကအကမဟာသာဝကသူတို့ရဲ့ဖြစ်ဖို့ရာအတွက်အရတ္တဖို့ကိုလည်းပဲရနိုင်တယ်တဲ့ပိဋကဗောဓိညာဏံတိပိဋကဗုဒ္ဓလည်းပဲဖြစ်နိုင်တယ်တဲ့တပ္ပညုတညာဏံတိဖျားဖြစ်ဖို့အတွက်တပ္ပညုတညာဏ်တိဓာတုံတကောတိယေဝပေးစွမ်းနိုင်ပါတယ်တဲ့အဲ့ဒီလိုစိတ်ထားနဲ့လူရင်နောက်ဆုံးဖျားဖြစ်ကျင်တယ်လားအဲ့ဒီဒါနာမျိုးဟာဖျားဖြစ်စေနိုင်တဲ့အထိစွမ်းနိုင်ပါတယ်တဲ့အဲ့တော့ဣဒံမေဒါနာအတဝခေယဝံဟောတုဒီကုသိုလ်ကောင်းမှုဟာခန္ဓာစင်းရဲ့ချုပ်ငင်းရာအတောလေးပါးတို့ရဲ့ကုန်ခန့်ရာနိဗ္ဗာန်အတွက်မျက်မှောက်ပြုပြရစေလို့ဒီစိတ်နဲ့ပြုရင်အဲ့ဒီကုသိုလ်တွေဟာအရတမရတဖို့ပိစိကဘောဓိဉာဏ်သမ္မာသမ္ဗောဓိဉာဏ်အဲ့ဒီဖျားဖြစ်ဖို့အထိအထောက်ပံ့ဖြစ်နိုင်တယ်လို့ဟောခဲ့တယ်နောက်ပြီးတော့အရတံအပတဝပရိယောတနနာကိစ္စတိယဟနာမဖြစ်ဘဲနဲ့တော့ဒီကုသိုလ်ကကုံဆုံးမသွားနိုင်ပါဘူးတဲ့ဒါကဘုန်းကြီးတို့တန်ယုတ်အထာကရမှာနိဒာနဝကတန်ယုတ်ပရိပဒါတို့အထာကရမှာဖွင့်ဆိုသွားတာပါဒါကြောင့်မို့ဘုန်းကြီးတို့ဒီဒါနတွေဟာနိဗ္ဗာန်တည်းရောက်စေနိုင်တယ်ဆိုတာပါဠိတော်ပဲကြည်ကြည်စရိယပိဋကပါဠိတော်ဖော်ပြောဘုန်းကြီးပြောခဲ့ပြီးမဉ္ဇဉ်တပ္ပညုတဉာဏ်ဒီဒါနတွေရောက်စေနိုင်တယ်ရှင်းပြစေနိုင်တယ်ပကလူပနိဒေယတတိနဲ့ဒီတန်ယုတ်ထာကရမှာလည်းပဲဖျားတောင်ဖြစ်စေနိုင်တယ်တဲ့တပ္ပညုတဉာဏ်တိရစေနိုင်တယ်လို့ဟောခဲ့တယ်။ဘုန်းကြီးတို့ဒါကြောင့်ဒါနဆိုတာစိတ်ထားမကောင်းတဲ့စိတ်နဲ့ပြုရင်တော့နိဗ္ဗာန်မရောက်နိုင်ဘူးပေါ့။အာနောက်ဘဝချမ်းသာခြင်းလို့နောက်ဘဝဆင်းရဲမှာကြောက်လို့စီးပွားရေးတက်ခြင်းလို့ဒီစိတ်တွေနဲ့လူရင်တော့ဟုတ်တယ်သူ့ကိုဝတ္တနေတိတာကုသိုလ်လို့ခေါ်တယ်။ဒီကုသိုလ်ကလူချမ်းသာနဲ့ချမ်းသာနဲ့အဆုံးသတ်ပြီးတော့နိဗ္ဗာန်တည်းမရောက်နိုင်ဘူး။အဲ့ဒီဒါနမျိုးကြတန်ត្រာရှည်တဲ့ဒါနလို့ခေါ်လို့ရသွားပါတယ်။ဘုန်းကြီးတို့ဝိတ္တရံဆရာတော်ဘုရားရဲ့ဥပမာလေးပေးထားတယ်။ဘာလဲဆိုတော့သမုဒ္ဒရာထဲမှာတဲ့ဒီပင်လေထဲမှာခေါင်းကြီးတို့တင်မောစီးပြီးတော့သွားရင်တခါတည်းရံမှာတင်မောကြီးနင်းမြုပ်သွားတယ်တင်မောကြီးရဲ့ကြောက်ဆောင်လေးနဲ့တိုက်လို့ဖြစ်ဖြစ်နင်းမြုပ်သွားတဲ့အခါမှာလူတွေကူးခတ်ကြတယ်အဲ့ဒီအချိန်မှာဘာဖြစ်လဲဆိုတော့သင်္ဒေကောင်ပုတ်ကြီးကိုတွေ့တဲ့အခါမှာသင်္ဒေကောင်ပုတ်ကြီးကနန်းတော့နန်းနေတာပဲဒါပေမဲ့လို့ဒီသင်္ဒေကောင်ပုတ်ကြီးနန်းနေတာကိုတက်စီးပြီးတော့ဟိုဘက်ကန်းကိုမကူးရင်လည်းနင်းမြုပ်ပြီးသေုံပဲရှိမှာပဲအဲ့တော့သင်္ဒေကောင်ပုတ်ကြီးနန်းတာကိုယုံပေမဲ့လို့အော့အန်းပြီးတော့ပြို့လာပေမဲ့လို့တက်စီးပြီးတော့ဟိုဘက်ကန်းကိုကူးခတ်ရတာပဲတဲ့ဒီလိုပါပဲတဲ့ဒါနာတရားဟာကြောက်လဲကြောက်เสียကောင်းတယ်ပြုတ်လဲပြုတ်ရမယ်လို့ကြောက်ကြောက်နဲ့ကိုပြုတ်ရမယ်လို့တွေပါတဲ့ဘာဖြစ်လို့လဲဆိုတော့ဒါနာဟာဣဒံမေပုံညာအတဝကရဝံဟောတုနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေလို့တောင်းပြုလို့ရှိရင်နိဗ္ဗာန်တည်းရောက်စေနိုင်တယ်အဲနိဗ္ဗာန်မရောက်ခင်ဆက်ကြမှာတော့ဘာဖြစ်တယ်လဲလူဘဝနတ်ဘဝတွေမှာချမ်းသာတွေခံစားပြီးတော့အိုခြင်းနာခြင်းသေခြင်းဒီဒုက္ခတွေနဲ့တွေ့နိုင်နေတာပဲဒီဒုက္ခတွေနဲ့တွေ့တော့ဒါနမပြုတ်ရတော့ဘူးလားမဟုတ်ဘူးစောစောလိုဝိပဿနာတွေတကယ်ဆက်အာမထုတ်နိုင်မှုတွေပြုတ်ရပါပဲဒီကောင်းမှုကနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေဆိုပြီးတန်ត្រာချင်းရဲ့ခန္ဓာချင်းရဲ့လွတ်မြောက်ခြင်းနဲ့စိတ်နဲ့ပြုတ်တဲ့ကမှာအဝိဇ္ဇာတဏမတိလို့လိုချင်တာတွေအားနည်းပြီးတော့ဝိဇ္ဇာအတိဉာဏ်တွေဒီခန္ဓာချင်းရဲ့ကိုဆင်းရဲမှန်သိသွားတဲ့ဝိဇ္ဇာဉာဏ်တွေဦးစီးပြီးတော့ဒီကုသိုလ်ကနိဗ္ဗာန်ကြီးထောက်ပံ့ဖြစ်သွားမှာနိဗ္ဗာန်မရောက်ခင်မှာတော့လူဘဝနတ်ဘဝတွေမှာအိုနာတိချင်းရဲ့တွေတော့ခံစားရအောင်ပါပေါ့အဲ့တော့ချင်းဒီကောင်ပုတ်ကြီးစီးသွားတဲ့ကနန်းတော့နန်းတာပဲတို့တော့နန်းနေမဲ့လို့ဒီချင်းဒီကောင်ကြီးပုတ်ကြီးကိုစီးပြီးတော့တစ်ဖက်ကန်းရောက်အောင်ကူးခတ်မှာချမ်းသာရတယ်လို့ပဲဒါနပြုတဲ့အခါမှာလည်းပဲနိဗ္ဗာန်မရောက်မီစက်ကြားမှာတော့အိုနာတေးဒုက္ခတွေနဲ့တွေ့ရအောင်မှာတို့တော့ကိုယ့်ရဲ့စိတ်ကတန်ត្រာဝုကကျွတ်လွတ်ရနိဗ္ဗာန်ကိုညီမှန်းပြီးတော့ပြုတော့ လူချမ်းသာနဲ့ချမ်းသာတွေနဲ့တွေ့ရမယ်တာယာမှုမရှိဘူးအဲ့ဒီလူချမ်းသာနဲ့ချမ်းသာတွေကိုညံလို့သဘောထားပြီးပါရမီတွေထပ်ပြီးတော့ဖြည့်တယ်ပစ္စည်းတွေကိုအကြောင်းပြုပြီးတော့သာသနာပြုမယ်ပါရမီတွေတဖြည်းဖြည်းပြည့်မယ်အဲ့ဒီလိုပြည့်ရင်ပြည့်နေနောက်ဆုံးနိဗ္ဗာန်ကိုရောက်သွားနိုင်ပါတယ်နိဗ္ဗာန်ကိုမျက်မှောက်မညံပုံညံနဲ့ပြုသွားနိုင်ပါတယ်လို့ဆရာတော်ဘုရားကြီးကလည်းပဲမိန့်ကြားတော်မူသွားပါတယ်ဒါကြောင့်ယနေ့တရားဓမ္မတွေကိုအုပ်စုခွဲပြီးတော့ဘုန်းကြီးကဟောတယ်ကိလေသာနဲ့ပျော်တဲ့အုပ်စုမဂ္ဂနိဗ္ဗာန်ကိုခုချက်ချင်းရအောင်အားထုတ်တဲ့အုပ်စုဒါမှမဟုတ်လည်းပဲဒါနသီလဘာဝနာဝကာလရောက်သွားပြုပြီးတော့ပါရမီဖြည့်နေတဲ့အုပ်စုဒီဘဝမရရင်လည်းပဲနောက်ဘဝရရမယ်ဆိုပြီးကြိုးစားအားထုတ်နေတဲ့အုပ်စုအဲ့တော့မိမိတို့ကမိမိတို့စင်မေးရပါတယ်ငါဟာဘယ်ထဲမှာပါတယ်လဲအဲတတိယအုပ်စုထဲမှာပါရင်တော့ဒါနကြောင့်တန်ត្រာရှိပါသလားဆိုရင်ရှိနိုင်တယ်လို့ဖြေကောင်းဖြေနိုင်ပါတယ်တကယ်လို့ဒုတိယအုပ်စုထဲမှာတရားသက်တရားမရှိမှတ်နိုင်ပါဘူးဆိုရင်တော့ဒါနကြောင့်တန်ត្រာရှိတယ်ဆိုတာမှန်သလားမှားသလားဆိုတာခွန်ကြီးသာဟောပြီးပြီကိုယ်ပိုင်ဉာဏ်နဲ့သိသိပါလို့တိုက်တွန်းပါတယ်ဒါကြောင့်ယနေ့ဓမ္မလက်ဆောင်ပြင်းတဲ့ဒါနကြောင့်တန်ត្រာရှိပါသလားဆိုတဲ့တရားကိုဓမ္မလက်ဆောင်ပြင်းနဲ့ပေးပါတယ်ဒီတရားတော်ကိုနာယူပြီးတော့အသိဉာဏ်များပွင့်လင်းနိုင်ကြပါစေအတိညာဏ်များပွင့်လင်းပြီးတော့ပါရမီများကိုစီကိုစီဖြည့်ပြီးနောက်ဆုံးမှာမညံပုံညံဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်းကဲဒါလောက်ဆိုရင်ဒါနကြောင့်တဏ္ဍာရှိပါသလားဆိုတော့ကိုယ်ပိုင်ဉာဏ်နဲ့ချင့်ချိန်လောက်ပါပြီချင့်ချိန်နိုင်လောက်သွားပြီပေါ့ဒါကြောင့်ယနေ့ပြုတဲ့ကုသိုလ်ဟာနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေလို့ကြံတန်တဲ့အနေအဲ့ဒီလိုအာယုံပြုပြီးတော့ရေစက်ချမယ်ကဲအားလုံးလိုက်ဆို